Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်2022ခုနှစ်ဇူလိုင်လ26ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။လိုင်းဒိုမီတာ31 32 58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျမစုမမရှင်တနင်္လာညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တဲရောက်သတင်းတွေကတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုစစ်ဆေးမှုတွေကိုကာယရောဂါကိုဗစ်တကြောပြန်ဖြစ်ပွားမှုတွေပြင်းထန်လာလို့အများပြည်သူယုံပိတ်ရက်ရှည်တတ်မှတ်လိုက်ပါတယ်။ဒါကြောင့်ဩဂုတ်လကုန်အထိကိုအမှုစစ်ဆေးမဲ့ရက်တွေကိုရွှေ့ဆိုင်းလိုက်ပြီးဖြစ်ပါတယ
်။ဒီတနင်္လာနေ့ချိန်ထားတဲ့အမှုတွေကတော့နှစ်ရက်လည်ရှိပါတယ်။ဒီဆက်ထမ်းမှာရောအင်္ဂါလေးချိန်ရဲ့အမှုတွေကလည်းနှစ်ဆန်းနဲ့ခွန်ရည်နဲ့ချိန်ရဖို့လည်းကြတယ်ဆိုရင်တော်တော်လေးပြီးပါတယ
်။ထောင်ဆန်းစုကြည်ရဲ့ရှင်နေဥခမောင်စောပြောပြပေးခဲ့တာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ချင်းပြည်နယ်မင်းတပ်နဲ့တမူးမြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အကြောင်းရှမ်းပြည်နယ်တီဘောမြို့နယ်တွေကရှမ်းပြည်မြောက်ပိုင်းတပ်နဲ့တောင်ပိုင်းတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေ၊မွန်ပြည်နယ်နဲ့ကရင်ပြည်နယ်မှာတော့မိုးအဆက်မပြတ်ရွာသွန်းလို့ရေကြီးရေလျှံဖြစ်နေတဲ့အကြောင်းနဲ့တရုတ်နိုင်ငံကပြန်လာခြင်းနဲ့မြန်မာနိုင်ငံသားတွေအတွက်တရားဝင်နယ်ဇက်ဂိတ်ကိုဒီကနေ့ပြန်လည်ဖွင့်လှစ်ပေးလိုက်တဲ့အကြောင်းနောက်မြန်မာဘက်ကထိုင်းနိုင်ငံဘက်ကိုတရားမဝင်လမ်းကြောင်းကနေပြန်လာတဲ့ထိုင်းမျိုးသမီး၁၀ဦးဖမ်းခံလိုက်ရတဲ့သတင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြသတင်းနောက်မဆုအစည်းအဝေးစီးပွားရေးခန္ဓာနဲ့ဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ခန္ဓာအစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်ခွာညိုတို့ကပြောပြပေးကြပါအောင်ရှင်
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာ6လနီးပါးရှိလာပြီဖြစ်ပေမဲ့အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဟာတားဆီးပိတ်ပင်မှုတွေရှိနေတဲ့ကြားကပဲဒီကနေ့အထိဆက်ရှိနေဆဲဖြစ်သလိုပြစ်ခတ်တပ်ဖြတ်မှုတွေလည်းနေ့စဉ်ဆိုသလိုရှိနေပါတယ်။ဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေနေ့စဉ်နေပါရှိနေတဲ့မန္တလေးမြို့အောင်မြေတာဇံမြို့နယ်ကပညာရေးတပိတ်စစ်ကြောင်းဒီကနေ့လမ်းမပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်
။ဖက်စီသားတော်ကောင်းဆုံးည
ဖက်စီလို့ဖက်စီလို့
ဖက်စီသားတော်ပြည်သူည
ဖက်စီလို့ဖက်စီလို့
ဖက်စီစကားအမြင့်ပြဖက်စီ
ဒီနေ့နိုင်တိုင်းဒဝဲမြို့မှာတော့ចောင်းသားလူငယ်တွေနဲ့ဒဝဲပင်မတပိတ်စစ်ကြောင်းတို့ပူးပေါင်းပြီးဒီကနေ့ဆန္ဒပြခဲ့ကြတာမှာစစ်တပ်အလံတွေကိုမိရှုပ်ပြီးအာဏာရှင်အလိုမရှိကြောင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်။စကိုင်းတိုင်းတွင်းကရွှေဘိုနဲ့ဗုဒ္ဓလင်မြို့တွေမှာလည်းလူငယ်တွေဒေသခံမျိုးမိမျိုးဖားတွေဒီကနေ့လမ်းမပေါ်ထွက်ပြီးအာဏာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်အတွင်းကရောက်သွားအိုင်ကျေးရွာမှာတော့ပြူစောတိအဖွဲ့ဝင်တဦးတနန်းနဲ့ပြစ်ဒဏ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တည်ဆုံသွားသူဟာဆီယနာရှင်ဆန့်ကျင်ရေးလှုပ်ရှားနေတဲ့ဒေသခံတွေအကြောင်းစစ်တပ်ကိုသတင်းပေးနေသူဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။မကွေးတိုင်းတောင်တွင်းကြီးမြို့ကအထွေထွေအုပ်ချုပ်ရေးမှုရုံးရှိမှာဒီကနေ့ဇူလိုင်လ26ရက်နေ့မနေ့ပိုင်းကပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဘုံလို့ယူဆရတဲ့ပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးလမ်းသွားလမ်းလာတွေကိုစစ်ဆေးမှုတွေပြုလုပ်နေကြောင်းမျက်မြင်သက်သေတွေကပြောပါတယ်။မကွေးတိုင်းပခုတ်ကူမြို့နယ်စစ်ခဝရွာမှာတော့ပြည်သူကာကွယ်ရေးတပ်အတွက်လက်နက်လုပ်ပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့ရွာသား၉ဦးကိုစစ်ကောင်စီကဒီကနေ့မနေ့ပိုင်းကဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။သူတို့ကိုပခုတ်ကူမြို့ပေါ်ကိုခေါ်သွားတယ်ဆိုပေမဲ့မိသားစုဝင်တွေနဲ့အခုချိန်ထိအဆက်အသွယ်မရသေးဘူးလို့ပြောပါတယ်ခင်ဗျာ။ COVID-19 တတိယလမ်းအရှင်မြင့်ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲမှုနမူနာပေါင်း 12,035 ဦးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 4,630 ဦးကိုတွေ့ရှိခဲ့တယ်လို့ကျမရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ည8နာရီမှာထုတ်ပြန်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ396ဦးရှိခဲ့ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။ဒါဟာရောဂါပိုးတွေ့ရှိသူအလုံးရဲ့သေဆုံးမှုနှုန်းနှစ်တသမာ84ရာခိုင်နှုန်းဖြစ်ကြောင်းဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူမရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းကပြည်내တိုင်းဒေသကြီးအလုံးနီးပါးကမြို့နယ်အတော်များများမှာဖြစ်ပေါ်နေတဲ့COVID-19 တတိယလိုင်းကြောင့်ရောဂါပိုးကူးစက်သူနဲ့သေဆုံးသူတွေဒီနေ့တခြားတိုးများလာနေတာကြောင့်ရန်ကုန်တိုင်းအတွင်းက22မြို့နယ်အပါအဝင်အခုအချိန်ထိ stay at home မလို့အဖဲအိမ်အပြင်မထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းအနည်းဆုံး62မြို့ရှိသွားပြီဖြစ်ပါတယ်။ဒါအပြင်အစိုးရရုံးပိတ်ရက်ကိုဩဂုတ်လ၂ရက်နေ့အထိတိုးမြှင့်တက်မှတ်ထားသလိုစာတင်ကြောင်းတွေကိုလည်းဩဂုတ်လ၈ရက်နေ့အထိပိတ်ပင်ထားဖို့အမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ။နိုင်ငံကမှလက်တလောတကြောပြန်ကူးစက်ပြန့်နှံ့နေတဲ့ Delta COVID-19 မျိုးကွဲဟာအာရှတိုက်အတွင်းမှာလည်းအရှိန်မြင့်ကူးစက်နေတာမှာ တရုတ်နိုင်ငံမှာဒီကနေ့တနင်္လာနေ့တရက်ထက်မှာတွင်ပြည်တွင်းကူးစက်သူ၄ဦးအပါအဝင်ကိုဗစ် -19 ကူးစက်သူ89ဦးတွေ့ရှိခဲ့တာကြောင့်အာဏာပိုင်တွေကနိုင်ငံအရှေ့ပိုင်းဂျန်ဆူးပြည်နယ်မှာတန်းနဲ့ချီတဲ့ပြည်သူတွေကိုရောဂါပိုးစမ်းသပ်စစ်ဆေးမှုတွေပြုလုပ်နေပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်ခဲ့တဲ့နောက်ပိုင်းနိုင်ငံအတွင်းသွာလာမှုတွေပိတ်ပင်လိုက်ပြီးတဲ့နောက်ရောဂါပိုးကူးစက်မှုလုံးဝမရှိစေရဆိုတဲ့ဆောင်းပုံးနဲ့တရုတ်အစိုးရကကိုဗစ်ကူးစက်ပြန့်ပွားမှုကိုအရှိန်မြှင့်ဆောင်ရွက်နေတာမှာယောဂကူးစက်မှုရှိတဲ့ဒေသတစ်ခုချင်းစီမှာစမ်းသပ်မှုတွေခီးသွားလာခွင့်ပိတ်ပင်ကတ်တတ်မှုတွေလှုပ်ဆောင်နေပါတယ်။မြန်မာနိုင်ငံအတွင်းကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတဲ့တစ်ချိန်တည်းမှာပဲတရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်အတွင်းဇွန်လ20ရက်နေ့ကစလို့ယောဂပိုးကူးစက်သူ89ဦးတွေ့ရှိခဲ့တာမှာအဲ့ဒီထက်ကထက်ဝက်ကျော်ဟာမြန်မာနိုင်ငံဘက်ကကူးစက်လာတာလို့စုံစမ်းသိရှိခဲ့ရတဲ့အကြောင်းတရုတ်ကျွမ်းမာရေးအရာရှိတွေကပြောပါတယ်။ဒါကြောင့်လဲတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအပါအဝင်ဝင်ထွက်သွားလာမှုတွေကိုတရုတ်ဘက်ကပိတ်ပင်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာလဲယောဂဘိုးကူးဆက်မှုများပြားလာနေတာကြောင့်အခြေခံလိုအပ်တဲ့စီးပွားရေးလုပ်ငန်းတွေကိုလက်ပတ်ခွင့်ပြုထားတဲ့တစ်ချိန်တည်းမှာပဲပိတ်ပင်ကန့်သတ်မှုတွေကိုလဲလှုံ့ဆော်သွားဖို့လိုအပ်ကြောင်းသမရဂျိုကိုဝီဒိုဒိုကပြောပါတယ်
။ Dengan mempertimbangkan aspek kesehatan, aspek ekonomi dan dinamika sosial.
ကျမရဲ့အခြေအနေစီးပွားရေးနဲ့လူမှုရေးဆိုင်ရာလိုအပ်ချက်တွေကိုထည့်သွင်းစဉ်းစားပြီးတဲ့နောက်အရင်ကချမှတ်ထားတဲ့ပိတ်ပင်ကန့်သတ်မှုတွေကိုအခုဇူလိုင်လ26ရက်ကနေဩဂုတ်လ2ရက်နေ့အထိတက်တန်းတိုးဖို့ကျွန်တော်ဆုံးဖြတ်လိုက်ပါတယ်လို့သမရဂျိုကိုဝီဒိုဒိုကပြောသွားတာပါ။အင်ဒိုနီးရှားနိုင်ငံမှာအခုအချိန်ထိ COVID-19 ကူးစက်သူ3000ကျော်ရှိနေပြီးသေဆုံးသူကလည်း 13,000 ရှိခဲ့ပြီးဖြစ်တာကြောင့်အာရှတိုက်တွင်းကူးစက်သေဆုံးမှုအများဆုံးဖြစ်ပါတယ်ထိုင်းနိုင်ငံမှာတော့တနင်္လာနေ့တရက်ထဲယောဂဘိုးကူးစက်သူ 15,286 ယောက်ရှိခဲ့တာကြောင့်ဒါဟာလူဦးရေ 66 တန်းရှိတဲ့တိုင်းပြည်အတွင်းဒုတိယမြောက်ကူးစက်မှုအများဆုံးဆန်ကျင်တင်တဲ့နေ့ဖြစ်ခဲ့ပါတယ်။မလေးရှားမှာလည်းတနင်္ဂနွေနေ့တရက်ထဲ COVID-19 ကူးစက်သူ 18,045 ဦးရှိခဲ့ပြီးအခုချိန်ထိယောဂဘိုးကူးစက်သူစုစုပေါင်း 100,000 ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့အတူဆေးအနာသိမ့်မှုကြောင့်ကြုံလာရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံစီးပွားရေးဟာဒီနှစ်ထဲ18ရာခိုင်နှုန်းအထိကျဆင်းသွားနိုင်တဲ့အကြောင်းကမ္ဘာ့ဘဏ်ကဒီကနေ့ခန့်မှန်းပြောဆိုပါတယ်။စီးပွားရေးကျဆင်းမှုကြောင့်လူသန်းပေါင်းများစွာအလုပ်လက်မဲ့ဖြစ်ပြီးအစားအစာရှာဖမှုနဲ့ဆင်းရဲနွမ်းပါမှုဒဏ်ကိုခံရနိုင်တယ်လို့လည်းသတိပေးထားပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းမှာတော့မြန်မာနိုင်ငံကိုစီးပွားရေးအလားအလာကောင်းတဲ့နိုင်ငံတစ်ခုအဖြစ်ယူဆထားကြတာပါ။ဒီမိုကရေစီအသွင်ကူးပြောင်းမှုတချို့စတင်ခဲ့ပြီးဆယ်စုနှစ်တင်တဲ့ချီကာလာအတွင်းပထမဆုံးအကြိမ်ကမ္ဘာနဲ့စီးပွားရေးလမ်းဖွင့်ခဲ့သလိုဒီမိုကရေစီနှိကျကျင်းပတဲ့ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရွေးကောက်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာ NLD ပါတီဒုတိယအကြိမ်အတိုင်းရပြီးတဲ့နောက်စစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းယူလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တိုးတက်မှုအခြေအနေတွေနောက်ပြန်ဆုတ်သွားခဲ့တယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုကြပါတယ်။မြန်မာစီးပွားရေးဟာဒီနှစ်အတွင်း18ရာခိုင်နှုန်းအထိကျဆင်းနိုင်တယ်လို့ဒါဟာ2019ခုနှစ်တည်းသုံးပုံတစ်ပုံလောက်ပိုမိုကျဆင်းသွားတာဖြစ်တဲ့အကြောင်းကမ္ဘာ့ဘဏ်ကတွက်ဆသတိပေးထားပါတယ်ခင်ဗျာ
။ VOA American သံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ไฮโดรมีเตอร์32กิโลเฮิรตซ์9390ญาไฮโดรมีเตอร์51กิโลเฮิรตซ์5885รอบเพียงสนิทตะเนื้อมาไฮไลท์มีเตอร์190กิโลเฮิรตซ์1505ก็ได้เปิ้ลถ่วงลื่นไปได้เลยရှင
်อัฟกานิสถานနိုင်ငံမှာတာလီဘန်ဘက်ကထိုးစစ်ဆင်တိုက်ခိုက်တာတွေတိုးလာနေတဲ့အချိန်မှာပဲအာဖဂန်တပ်တွေကိုပံ့ပိုးပေးတဲ့လေကြောင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့အမေရိကန်စစ်တပ်ကမနေ့ကကြေညာပါတယ်အာဖဂန်လုံခြုံရေးတပ်တွေကိုပံ့ပိုးကူညီတဲ့အနေနဲ့ပြီးခဲ့တဲ့ရက်အတော်ကြာကလေးကအမေရိကန်ပြည်ထောင်စုဘက်ကလေကြောင်းကနေကူညီတိုက်ခိုက်ပေးနေတာပါ။တာလီဘန်ဘက်ကဆက်ပြီးတိုက်ခိုက်နေုံမဲ့ဆိုရင်လာမယ့်သတင်းပတ်တွေထဲမှာလည်းဒီလိုပဲတိုက်ခိုက်ပေးပြီးအချိန်မြင့်ကူညီဖို့ဆက်ပြီးတော့ပြင်ထားတဲ့အကြောင်းအမေရိကန်တပ်မှုကြီးဗိုလ်ချုပ်ကြီးကန်နီမက်ကန်စီကမနေ့ကကာဘူးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါ။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့တာလီဘန်လက်ထက်ဆုံးရှုံးသွားတဲ့လူဦးရေအရအဓိကအချက်ချကြတဲ့နေရာတွေကိုပြန်သိမ်းဖို့အာဖဂန်ခေါင်းဆောင်တွေအားကောင်းခိုင်မာအောင်ပြန်စုစည်းနေတဲ့အကြောင်းနဲ့တာလီဘန်တွေရှေ့ဆက်မသိမ်းနိုင်အောင်ဟန့်တားဖို့ပြင်ဆင်နေတဲ့အကြောင်းမနေ့ကပြောခဲ့တာဖြစ်ပါရဲ့ရှင်။ အီရန်နိုင်ငံမှာ ISIS စစ်သွေးကြွာတွေကိုတိုက်ထုတ်ဖို့အမေရိကန်တပ်တွေမလိုတော့တဲ့အကြောင်းအီရတ်ဝန်ကြီးချုပ်မူစတာဖာအယ်ဂတ်ဟီမီက AP သတင်းဌာနကိုပြောပါတယ်။ ISIS အဖွဲ့တွေကိုတိုက်ခိုက်ဖို့ကျွန်တော်တို့အီရတ်တပ်ဖွဲ့တွေမှာတိုက်ခိုက်နိုင်တဲ့စွမ်းရည်ရှိတယ်။ကျွန်တော်တို့လိုအပ်နေတာကသင်တန်းတွေနဲ့လုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေပါ။ဘယ်နိုင်ငံကတိုက်ခိုက်ရေးတပ်ဖွဲ့မှအီရတ်မှာရှိနေဖို့မလိုပါဘူးဆိုပြီးအီရတ်ဝန်ကြီးချုပ်ကပြောသွားတာပါ။ဒါပေမဲ့လည်း ISIS စစ်သွေးကြွာတွေကိုတိုက်ခိုက်ရမှာနိုင်ငံတကာအတိုင်းဝိုင်းနဲ့အီရတ်ကြားပူးပေါင်းဆောင်ရွက်ဖို့လိုကြောင်းဝန်ကြီးချုပ်မူစတာဖာအယ်ကတ်ဟီမီကပြောပါတယ်။ဒီကနေ့တနင်္လာနေ့မှာအီရတ်ဝန်ကြီးချုပ်ဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဗျူရောမှာတွေ့ဆုံဖို့အစီအစဉ်ထားပြီးဒီခရီးစဉ်မတိုင်ခင်တောက်ကြံတွေကအမေရိကန်တပ်တွေစုခွာရေး AP သတင်းဌာနကိုပြောခဲ့တာဖြစ်ပါတယ်။အီရတ်ကနေအမေရိကန်တိုက်ခိုက်ရေးတပ်တွေပြန်ရုပ်သိမ်းရေးသမ္မတဂျိုးဘိုင်ဒန်အစိုးရနဲ့သဘောတူညီမှုရမယ်လို့မျှော်လင့်နေကြောင်းဝါရှင်တန်မြို့တော်ကိုရောက်လာနေတဲ့အီရတ်နိုင်ငံသားရေးဝန်ကြီးဖူရက်ဟူဆိန်ကလည်း VOA ကဌာနနဲ့တည်ထောင်တွေ့ဆုံမင်းမြန်ကမှပြောထားပါရဲ့ရှင်။တောင်ကိုရီးယားရုပ်သံသတင်းဌာနမွန်ဟွာဘရော့ဒ်ကတ်စတင်ကော့ပ် MBC ကထုတ်လွှင့်တဲ့ဂျပန်နိုင်ငံတိုကျိုမြို့ကအိုလံပစ်အားကစားဖွင့်ပွဲအခမ်းအနားအကြောင်းမှာနိုင်ငံအသီးသီးကိုကိုယ်စားပြုသင်္ကေတသုံးခဲ့တဲ့ပုံတွေပုံအညွှန်းစာတွေနဲ့ပတ်သက်လို့ MBC ရဲ့အကြီးအကဲကတောင်းပန်ခဲ့ရပါတယ်။ဒီကနေ့တင်းနှင်းလာနေသတင်းစာရှင်းလင်းပွဲမှာ MBC ရဲ့အကြီးအကဲတက်ဆောင်ဂျီကအနှူးညွတ်တောင်းပန်ခဲ့ပြီးကျင်းဝင်ပိုင်ဆိုင်ရာကော်မတီတရားဖွဲ့ဖို့နဲ့သတင်းတွေကိုပို့ပြီးတော့စောင့်ကြည့်စစ်ဆေးဖို့တွေအပါအဝင်အဓိကပြုပြင်ပြောင်းလဲမှုတွေလုပ်သွားပါမယ်ဆိုပြီးတော့လည်းကြေပေးခဲ့ပါတယ်။MBC ရုပ်သံဌာနကြီးအနေနဲ့လဲဆိုးမြုံမှာရှိနေတဲ့ယူကရိန်းနဲ့ရူမေးနီးယားတန်ယုံတွေကိုတောင်းပန်ခဲ့ပြီးဖြစ်ကြောင်းလဲမစ္စတာပါကပြောပါတယ်။သုံးခဲ့တဲ့ရုပ်ပုံတွေထဲမှာရူမေးနီးယားအတွက်ဒဏ္ဍာရီပုံပြင်အခြေခံသွေးဆုပ်ဖုတ်ကောင်ခေါက်ဒရဂူလာရဲ့ပုံယူကရိန်းနိုင်ငံကိုကိုစားပြုဖြစ်ချာနိုဘိုင်းနျူကလ িয়ার ဆက်ယုံပောက်ကွဲမှုကြောင့်ဘေးသင်းခဲ့ရတဲ့ပုံတွေပါဝင်ပါတယ်။နောက်ထပ်သုံးခဲ့တဲ့နိုင်ငံကိုစားပြုပုံတွေကတော့နော်ဝေးနိုင်ငံအတွက်ဆော်မွန်ငါအရှင်အီတလီဆိုရင်ဗီဇာနဲ့မွန်ဂိုလီးယားအတွက်ကတော့17နဲ့12ရာစုတွေကြားဥရောပတစ်လွှာကိုနေချက်စစ်ဆင်ခဲ့တဲ့စစ်ဘီရင်ဂျင်ဂစ်ခန်ရဲ့ပုံတွေကိုသုံးခဲ့တာပါတနင်္လာနေ့ဒီကနေ့မှာတရုတ်နိုင်ငံရှန်ဟိုင်းမြို့ကိုဖြတ်သွားတဲ့တိုင်ဖွန်မုန်တိုင်းကြောင့်မိုးသည်ထန်ခဲ့ပြီးရှန်ဟိုင်းရဲ့လမ်းတွေမှာရေလွှမ်းလေယာဉ်နဲ့ရထားခရီးစဉ်တွေဖြတ်သိမ်းခဲ့ရသလိုအမေရိကန်ကောင်စစ်ဝင်ရုံးပါဝင်ရုံးအများပြားလည်းပိတ်ထားခဲ့ရပါတယ်။တစ်ပင်ပေါင်း 3,000 လောက်နဲ့ဆိုင်းဘုတ်ကြီးပေါင်း 268 ခုလဲကျသွားခဲ့ကြောင်းနဲ့အိမ်ထောင်စု 3,000 ကျော်လျှက်စစ်မီးပြတ်တောက်သွားခဲ့ပြီးအခုထိအိမ်ထောင်စု 11,000 လောက်လျှက်စစ်ပြန်မရသေးတဲ့အကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ်။ရှန်ဟိုင်းကမြေအောက်ရထားလမ်းလုပ်ငန်းတွေကိုလည်းရေလွှမ်းမိုးမှုအန္တရာယ်ဖြစ်နိုင်တဲ့နေရာတွေမှာလုပ်ငန်းတွေရပ်ဆိုင်ထားရပါတယ်။အခုထိတော့ထိခိုက်သေးဆုံးသတင်းထွက်မလာသေးပါဘူး။အိန္ဒိယနိုင်ငံမှာတော့မိုးသက်ထန်စွာရာသီမှုကြောင့်လူပေါင်း160ကျော်သေဆုံးခဲ့ရပြီးဒါဇင်နဲ့ချီတဲ့သူတွေလည်းမြေပြိုကျရာမှာပိတ်မိနေကြပါတယ်ရှင
်။ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်9653ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်တင်905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မခွာညိုတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တော်ရရှင်များရှင်မြန်မာနိုင်ငံမှာ2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုပယ်ဖျက်လိုက်ကြောင်းအာဏာသိမ်းစစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ဇူလိုင်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကဖေဖော်ဝါရီလ1ရက်နေ့ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းကျင်းပတဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲတိုင်းမှာလည်းမဲမတမာမှုတွေရှိခဲ့တဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းအရာတွေကိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းပြည်ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေနဲ့နိုင်ငံတကာလေးလာသူအားလုံးဒီပါက2020နိုဝင်ဘာရွေးကောက်ပွဲဟာတရားမျှတမှုရှိကြောင်းအကြိမ်ကြိမ်ပြောဆိုထားကြပြီးဖြစ်ပါတယ်။ရွေးကောက်ပွဲမတမာမှုကိုအကြောင်းပြပြီးမြန်မာစစ်တပ်ကနိုင်ငံကိုအာဏာသိမ်းယူခဲ့ပြီးတဲ့နောက်ပိုင်းတစ်နှစ်အတွင်းမှာနောက်တစ်ကြိမ်ရွေးကောက်ပွဲကျင်းပပေးမယ်ဆိုပြီးတော့ကြေညာထားပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညာရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ဖန်စီထိန်ထိန်ခံထားရတဲ့နိုင်ငံတော်ဥတိုင်းမြင့်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပေါ်စစ်ကောင်စီကနေဆွဲဆိုထားတဲ့အမှုတွေအတွက်တရားရုံးကြားနာစစ်ဆေးမှုတွေကိုအပတ်စဉ်ပြုလုပ်ရမှာကက်ယောဂါကန့်သက်ချက်အများပြည်သူယုံပိတ်ရက်ရှိသတ်မှတ်ထားတာကြောင့်နောက်လာမယ့်ရုံးချင်းတွေကိုဩဂုတ်လဆန်းအထိရွှေ့ဆိုင်းလိုက်ပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်
စီယုချူရီကောင်စီကဆွဲဆိုထားတဲ့ပုံမှန်တွေကိုဒေါအောင်ဆန်းစုကြည်ဘက်ကအပတ်စဉ်တင်းလာတဲ့အင်္ဂါနေ့တိုင်းတရားရုံးမှာခုခံခြေပနေရတာပါ။ကနဦးဆွဲဆိုထားတဲ့အမှုတွေနဲ့နေပြည်တော်တည်ထောင်တရားရုံးမှာတင်းလာနေကြရင်၃မှုအင်္ဂါနေ့မှာ၂မှုနဲ့ပုံမှန်စစ်ဆေးနေတာဖြစ်ပါတယ်။ဒီနေ့စူလန်လာ26ရက်နေ့နဲ့မနက်ဖြန်28ရက်နေ့မှာရုံချင်းရက်ဖြစ်ပေမဲ့လို့ဩဂတ်စ်လ1ရက်နေ့အထိကိုအများပြည်သူရုံးပိတ်ရက်အဖြစ်သတ်မှတ်ထားတာကြောင့်လာမယ့်ဩဂတ်စ်လ2ရက်နေ့နဲ့3ရက်နေ့ကိုတရားရုံးကြားနာမှုရွှေ့ဆိုင်းလိုက်တယ်လို့ရှေ့နေဦးခမောင်စောကပြောပါတယ်
။ကျွန်တော်အခုကတက်တက်တက်တင်းလာနဲ့ချိန်ထားလို့ခြေတော်ပြ။အဲ့တော့ဒီတင်းလာနဲ့ချိန်ထားတဲ့အမှုတွေကတော့2ရက်လို့ပြောရတယ်။အဲ့တစ်ဆက်ထဲမှာလည်းချိန်ကလေးချင်းနဲ့မှုတွေလည်းဆက်နေခုနေချိန်ရဖူးရကြလဲဟိုတုံးနေနေပြီးပါတယ်ဟိုခုအရင်ရုံးနေနေတာဟိုဟာခေါ်ထားတဲ့အထက်ဒီပေါ်ရအဲ့ဒီတိုင်းရစက်ထူတော့ပါဟာဒီလူရတဲ့ဒီလေးစစ်ထားဒါကဟိုတုံးနေနေပါတော့9500ရေတော့ခါဆွေးပြဆောင်လို့ချက်ပြရပါဘူးအဲ့ဒါလည်းတော့
ဒီကနေ့စစ်ဆေးတာမှာအွန်လိုင်းကနေသာယုံချင်းပေးဆောင်ရွက်တာဖြစ်တာမို့ရှင်းနေတွေနဲ့ဒေါအောင်ဆန်းစုကြည်မတွေ့ကြရပါဘူး။ယုံချင်းရွှေတာမှာဒေါအောင်ဆန်းစုကြည်ရဲ့အမှုတွေအပြင်သမရဦးဝင်းမြင့်ရဲ့အမှုပါပါဝင်တယ်လို့ရှင်းနေတွေကပြောပါရယ်။ကနဦးဆွေးဆူခံထားရတဲ့အမှုတွေကဆက်သွယ်ရေးဥပဒေပုံမှား69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှား905ခါခွဲတို့ကိုအထက်တရားရုံးတွေကိုပြင်ဆင်ချက်တက်ဖို့အတွက်လည်းရှင်းနေတွေကလှုံ့ဆော်နေပါရယ်။ဒါတွေနဲ့ပတ်သက်လို့ရုံးတွေပိတ်ထားတာကြောင့်ပြင်ဆင်ချက်တက်ဖို့ကနှောင့်နှေးပွဲရှိနေပေမဲ့တတ်မှတ်ချိန်အတွင်းတက်နိုင်ဖို့လုပ်မယ်လို့ရှင်းနေဦးခမောင်စောကပြောပါတယ်
။ရုံးတွေပိတ်ထားရင်ပြတ်နေတယ်မဟုတ်လား။ဒါပေမဲ့ပြင်ဆင်ချက်တက်တာတော့ကျွန်တော်တို့က1600တွင်လေ့လာမှာဆိုတော့ခြေကပြည့်ရပေါ့။နောက်ကျုံဖွင့်နေပြတ်ပါခင်ဗျာ
။ဒေါ်ဆန်းစုကြည်ကျမ်းမာရေးမကောင်းဘူးလို့သတင်းတွေထွက်ပေါ်နေပေမဲ့လည်းမနေ့ကပစ္စည်းပို့ရမှာတော့အစားအသောက်သာမှာပြီးစီးဝါထက်မာတာမျိုးမရှိဘူးလို့ရှင်းနေတွေကပြောပါတယ်။ရုံးချင်းတွေရွှေ့လိုက်တဲ့အတွက်တွေးဆောင်ခွင့်မရတာကြောင့်ကျန်းမာရေးအခြေအနေတည်ရဖို့အခက်အခဲဖြစ်နေတယ်လို့ရှင်းတွေကပြောပါတယ်။လက်ရှိနေပြည်တော်မှာအမှုရင်ဆိုင်နေရဆဲ၅မှုအတွက်ရုံးချင်းတွေကိုရွှေ့ဆိုင်းရတာမို့နောက်ထပ်ဆွဲဆိုတဲ့အာဂရီမှုတွေကိုလည်းမန္တလေးတရားရုံးမှာဇူလိုင်လ30ရက်နေ့ချိန်ထားတာကိုလည်းရုံးချင်းထပ်ရွှေ့နိုင်ပွဲရှိတယ်လို့သူရဲ့ရှင်းတွေအဖွဲ့ကပြောပါတယ်။ဒေါ်ဆန်းစုကြည်ဟာအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှား55ချိုးဖောက်မှုနဲ့အမှု၄မှုနိုင်ငံတော်လွှတ်အပ်ချက်ပေါက်ကြားမှုဥပဒေပုံမှား31ကငယ်ပို့ကုံတွင်းကုံဥပဒေပုံမှား8ဆက်သွယ်ရေးဥပဒေပုံမှား69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှား905ခါခွဲတို့အပြင်တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှား25နဲ့အမှု2ခုစုစုပေါင်းအမှုပေါင်း10မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါရဲ့ရှင်
မကင်ဖြူထွေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းဒေသတွေကစစ်ရေးအခြေအနေသတင်းပေးပို့ချက်တွေတင်ပြပေးကြပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံကာကွယ်ရေး CDF အဖွဲ့နဲ့စစ်ကောင်စီတပ်တို့ကြား၄ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီစစ်ရေးတင်းမာမှုတွေအတွင်းမှာတော့စစ်ကောင်စီရဲ့ရှေ့တန်းစခန်းကလုံခြုံရေးအဖွဲ့ဝင်တချို့ CDF အဖွဲ့နဲ့ပူးပေါင်းလာတယ်လို့ကာကွယ်ရေးခေါင်းဆောင်တွေကပြောပါတယ်စကိုင်းတိုင်းတမူးမြို့နယ်မှာလည်းတမူးလုံခြုံရေးအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားအိန္ဒိယနယ်စပ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီကြား VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်ချင်းပြည်နယ်မင်းတပ်မြို့နယ်နဲ့စကိုင်းတိုင်းတမူးမြို့နယ်တို့မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတာပါပြည်ကြက်တောက်ကြံနေကနေမနေ့ကတနင်္ဂနွေနေ့ထိချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံကာကွယ်ရေး CDF အဖွဲ့တွေရှိတဲ့မင်းတပ်တောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာစစ်ကောင်စီတပ်ဖွဲ့ကနေထိုးစစ်ဆင်ခဲ့လို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့မင်းတပ်ကာကွယ်ရေး CDF အဖွဲ့ခေါင်းဆောင်သူကပြောပါတယ
်ခုလောလောဆယ်မှာကျွန်တော်တို့မင်းတပ်ကိုစစ်ကြောင်း6ကောင်လောက်လို့လာတယ်လို့ကျွန်တော်တို့ကြားတယ်အဲ့ဒီထဲမှာမှဒီမြောက်ပိုင်းဌာနချုပ်ရှိတဲ့နေရာဖက်တီမှာတိုက်ပွဲတော်တော်ပြင်းထန်ပါတယ်ကျွန်တော်ထုံးစစ်ခံရတယ်ကျွန်တော်တို့စုပ်ပြီးနေရစစ်တာကရန်ချောင်းတိုက်ပွဲရှိတယ်နောက်လေးအင်စုတိုက်ပွဲရှိတယ်ချေအောင်သားတိုက်ပွဲရှိတယ်နောက်တောင်ပိုင်းချမ်းမှာတော့ကျွန်တော်တို့မင်းတပ်ဒူဘီနန်းချောင်းတိုင်းဆင်းလာတဲ့စကားစနဲ့ကျွန်တော်တို့ရဲဘော်တွေနဲ့ချစ်ခင်မှုရှိတယ်
ဒါပြင်ပြီးခဲ့တဲ့စနေနေ့မှာမင်းလာမြို့နယ်ကစစ်ကောင်စီအဖွဲ့ရဲ့မကွေးအိမ်နှုမြို့လုံကျွေးစခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ဖို့လှုံ့ဆော်ရမှာစခန်းနေတပ်ဖွဲ့တချို့စီတဲ့အဖွဲ့တွေနဲ့ပူးပေါင်းလာတယ်လို့စီတဲ့အဖွဲ့ခေါင်းဆောင်ကပဲဆက်ပြောပါရယ်
ဝန်စီးနေသူတို့ကျွန်တော်လှုပ်တော့သူတို့ကလည်း CDM လို့ဖို့စီစဉ်ရှိတယ်ဆိုတော့ကျွန်တော်တို့လည်းပူးပေါင်းဆောင်ရွက်ကြတယ်ဥယေကတော့ရဲနဲ့ဒီစားကားကနဲ့ဆိုရင်ခုနှစ်ဦးလောက်ပါပဲစကမ်းမှာလူက12ဦးလောက်ရှိတယ်အဲ့12ဦးထဲက4ဦးကပြေးတယ်လို့ကျွန်တော်ပြီးရတယ်အခုကျွန်တော်တို့ရဲဘော်တွေနဲ့ပူးပေါင်းသွားတာက9ဦးလောက်ရှိတယ
်ပူးပေါင်းလာတဲ့9ဦးထဲမှာစစ်တပ်ရာရှိတူနဲ့ရဲရာရှိတူပါဝင်ပြီးလက်နက်အင်အားဘလောက်နဲ့ပူးပေါင်းလာတယ်ကိုတော့စီရဲဖွဲ့ခေါင်းဆောင်ကပြောဆိုခြင်းမရှိခဲ့ပါဘူးမကွေအိမ်နူးမြို့ဟာမင်းတပ်မြို့ကနေမိုင်80ခန့်ကွာဝေးပြီးဇွန်ကံပလက်ပလက်ဝဆက်တွေတဲ့လမ်းမှာတည်ရှိနေပါတယ်ဒါအပြင်ဒီကနေ့မှာကံပလက်ဘက်ကလည်းစစ်ကောင်စီတပ်ဖွဲ့စီကြောင်းတို့ခုမင်းတပ်ဘက်ကိုအင်အားဖြည့်ဖို့စစ်ချီလာပြီးဖြစ်လို့စိုက်ပွဲဆက်လက်ပြင်းထန်မဲ့အလားအလာရှိအောင်မယ်လို့သူကပြောပါတယ်။မင်းတပ်မျိုးမှာပြီးခဲ့တဲ့ဧပြီလ26ရက်နေ့ကစပြီးတော့ချင်းကာကွယ်ရေးဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြားစိုက်ပွဲဆက်တင်ဖြစ်ပွားခဲ့တာပါ။ဇွန်လ20ရက်နေ့ကစလို့မင်းတပ် CDF ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြား14ရက်ကြာယာယီပြစ်ခတ်ရဆဲခဲ့ပြီးဇူလိုင်လ23လောက်မှာစိုက်ပွဲတစ်ဖန်ဖြစ်ပွားလာခဲ့ပါတယ်။စီရီပြည်ပခန့်တွင်မင်းတပ်မျိုးပေါ်နဲ့ကြေးရွာတွေကစစ်ပေးဆောင်ဥယျာဉ်တောင်းကျော်ဟာတောတောင်တွေထဲထွက်ပြေးတင်းချောင်ခဲ့ကြရပါတယ်။စစ်ကောင်စီတပ်ဖွဲ့နဲ့စီရီတင်းမှနေစေစကိုင်းတိုင်းတမူးမျိုးနယ်မှာလည်းဇူလိုင်လ24ရက်နေ့ကတမူးလုံချုံရေးဖွဲ့ DSG နဲ့စစ်တပ်တို့ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တမူး DSG ဖွဲ့ဝင်သူကပြောပါတယ
်။ချစ်ကောင်စီနဲ့သူစောစစ်ဖွဲ့အနေပြီးတော့မှနေမီသွားရှင်းလင်းတာအဲမှာတမူး Security Group နဲ့စိတ်တိုက်ပြီလို့အဲမှာပြစ်ချခတ်ကြတာတမူးနဲ့အိန္ဒိယနဲ့ဆက်တော်တယ်မှာပြစ်ခတ်ကြတာကတော့ချစ်ကောင်စီကကိုဦးချသွားတယ်ကတဲတယောက်လည်းပါတယ်ESG တကတော့မကြဘူ
းဒီတိုက်ပွဲတွင်စစ်ကောင်စီတပ်ဘက်က6ယောက်ကြာဆုံးခဲ့တယ်လို့သမူးလုံချုံရေးဖွဲ့ဘက်ကသတင်းထုတ်ပြန်ထားသလို VOA အနေနဲ့တိကျသိမပြုနိုင်သေးပါဘူးမင်းတပ်နဲ့သမူးတိုက်ပွဲအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးသမူးမြို့နယ်မှာပြီးခဲ့တဲ့ဧပြီလကတည်းကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေအိန္ဒိယနယ်စပ်ဘက်ကိုတင်းရှောင်နေမှုတွေလည်းရှိနေပါတယ်စစ်တပ်ကနေအာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့တိုင်းသာလက်နက်ကိုင်ဖွဲ့ဒေသခံကာကွယ်ရေးဖွဲ့တင်တဲ့တိုက်ပွဲကြောင့်ဒေသခံပြည်သူ 39,000 ကျော်နေရစွန့်ခွာထွက်ပြေးခဲ့ရကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကခန့်မှန်းထားပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြပေးခဲ့တာဖြစ်ပါလေရှင်စစ်ကောင်စီပြန်ကြားရေးဌာနကပေးပို့တဲ့တုံ့ပြန်ချက်ထဲမှာတော့မင်းတပ်မျိုးနယ်တွင်မကွီအိမ်နူးစခန်းမှာလုံခြုံရေးချထားတဲ့စစ်တပ်နဲ့ရဲ6ဦးဇူလိုင်လ22ရက်နေ့ကဖမ်းဆီးခံခဲ့ရပြီးတဲ့နောက်မှာ CDN လုံနေတဲ့ရဲတပ်ကြက်ကြီးတဦးဦးဆောင်တဲ့လူ50ခန်းကမကွီအိမ်ကြီးစခန်းကိုဝိုင်းပြီးတော့လက်နက်ချဖို့ညှိနှိုင်းခဲ့တယ်လို့ဆိုပါတယ်။စခန်းကလုံခြုံရေးပူးပေါင်းတပ်ဖွဲ့တွေဘက်ကလက်မခံခဲ့ပေမဲ့လုံခြုံရေးကိစ္စဆောင်ရွက်နေချိန်မှာပဲဇူလိုင်လ23ရက်နေ့ညနေ3နာရီကနေစလို့သူတို့နဲ့အဆက်အသွယ်ပြတ်တောက်သွားခဲ့ရပါတယ်လို့စစ်ကောင်စီပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲတွေအကြောင်းပြောပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာဒီကနေ့မနေ့အစောပိုင်းတုန်းကရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့ပါတယ်။ဆီယနာရှင်ဘေးကိုဗစ် -19 ကပ်ရောဂါဘေးကြောင့်ပြည်သူတွေစားဝတ်နေရေးခက်ခဲပြီးတော့စီးပွားရေးကျန်းမာရေးခက်ခဲနေတဲ့အချိန်မှာတိုက်ပွဲတွေရပ်ဆိုင်းပေးဖို့ရှမ်းနိုင်ငံရေးပါတီကြီးဖြစ်တဲ့ SNND ကလည်းတိုက်တွန်းထားပါတယ်။ရန်ကုန်ကလာတဲ့ရှမ်းတိုက်ပွဲသတင်းကိုအောင်မြတ်သူပြောပြပေးပါရှင်
။တီဘောမြို့နယ်အတွင်းရှမ်းလက်နက်ကိုင်တပ်ဖွဲ့နှစ်ခုဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့ကြားတိုက်ပွဲဟာပြီးခဲ့တဲ့ကြာသပတေးနေ့ကပြန်လည်စတင်ခဲ့တာပါစနေတနင်္ဂနွေမှာညင်သက်နေခဲ့ပေမဲ့ဒီကနေ့မနက်မှာတော့တိုက်ပွဲပြန်လည်ဖြစ်ပွားခဲ့ကြောင်းနတ်လန်ဒေသခံတူက VOA ကိုပြောပါတယ
်မနက်ကလည်းကွဲလောက်ကတည်းကကျွန်မစီယိုလည်းနဲ့ငွေဝယ်စစ်စမတ်ရောဘုံကြားတယ်ဒီနမ်လန်ရဲ့ရှိတော်မတ်ကဒီ one thing နဲ့နမ်လန်ကြားတယ်မှာမနက်ကလည်းကွဲလောက်ကတော့ဒီ
ဒီနေ့တိုက်ပွဲနဲ့ပတ်သက်ပြီးစစ်ဆောင်တွေရှိမရှိကိုမသိရကြအောင်နန်းလန်မြို့မှာလည်း stay at home သတ်မှတ်ထားတာကြောင့်တိုက်ပွဲဖြစ်ရာကိုတွားရောက်ကူညီဖို့လည်းခက်ခဲနေကြအောင်အခုလိုဆက်ပြောပါရစေ
။ဒီနေ့ဒီကမန်တိန်မဲ့ဖြစ်တာတော့ခုဆောင်ပဲဆောင်ကြလဲတော့မပြောတတ်သေးဘူး။ဆောင်ကြလားမဆောင်ကြလားတော့မပြောတော့ဘူး။ကျွန်တော်ကဒီမှာကကိုဗစ်ကိစ္စနဲ့ဘူတန်ကျလာတော့နမ်လန်ကပြန်ဖို့လုပ်လိုက်တယ်မှာဆိုတော့အပြင်ကလူကြီးကတော့
2020ရွေးကောက်ပွဲမှာတီဘောမျိုးနဲ့ပြည်သူ့တော်ကိုယ်စားလှယ်ဖြစ်ရွေးကောက်ခံခဲ့ရတဲ့နန်းမမွန်ပေါင်းခေါ်နန်းအုံမာကစစ်ဆောင်တဲ့တဲ့မကြားသိရသေးတဲ့ကြောင့်နဲ့
လောစေအသွားလာကန့်သက်ထားတာကြောင့်ဆစ်ရှောင်းလေးအနေနဲ့အနီးနားကကြေးရော်တွေမှာသာတင်းရှောင်းနေတဲ့အကြောင်းပြောပါရယ်ဒီမှာလဲကိုဗစ်ကြောင့်မလို့အဲမှမတွားရတော့အဲ့ဒါတွေတိကျမတိနိုင်ဖြစ်နေအင်းကျမတို့ဒီဘောမှာကျတော့တရားနဲ့တရားဂလူးခွင့်မပေးထားအဲ့လိုမျိုးကိုဗစ်ရောဂါချင်းကြောင့်မလို့လေတို့ရွာမှာဖြစ်တဲ့ဆိုရင်လဲ
လောစေမှာတော့ဒီဘောမျိုးနဲ့မှာကိုဗစ်-19ပိုးတွေ့လူနာ920ကျော်ရှိတယ်လို့ပရာဟိတအဖွဲ့တာဝန်ရှိသူတူကပြောပါရယ်ရှမ်းပြည်နယ်ကအင်အားကြီးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်SNLD ပါတီကရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ရေးအ мян ဆုံးတွဲဆုံဆွေးနွေးကြဖို့တိုက်တွန်းချက်တစ်စုံထုတ်ပြန်ထားပါရယ်SNLD
ပါတီပြောရေးဆိုရင်ရှိသူဦးစန်းလေးကရှမ်းပြည်သူတွေအထွေထွေအကျက်တဲကြုံနေချိန်မှာစစ်ဘေးတန်းကိုထပ်မံမခံစားစေလို့ကြောင်းရှာလနဲ့ကတက်ဖွဲ့တွေကိုအခုလိုတိုက်တွန်းတာဖြစ်ကြောင်းပြောပါတယ်။ဟိုနိုင်ငံကလည်းကြောက်ရွံ့ဖြစ်နေကြအာနာတိုင်းတာတာနဲ့ဆိုတော့ဒုက္ခမျိုးစုံကြုံနေရတဲ့ချိန်မှာကိုဗစ် 19 ကလည်းတအားအခြေအနေဆိုးရပါတယ်။အဲဒါကြောင့်မို့လို့လည်းသက်ဆိုင်ရာပုဂ္ဂိုလ်တွေအကုန်လုံးကိုကျွန်တော်ကတိုက်တွန်းနှုံးဆိုတဲ့ဇာတိထုတ်ရတာပါ။
SNLD ရထုတ်ပြန်ချက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့နဲ့သူတို့ကိုအားပေးထောက်ခံသူတွေအကြားမှာအပြန်အလှန်ဆွဆွဲပြောဆိုတာတွေသတင်းမှားတွေပေးပို့တာတွေစတဲ့အမုန်းစကားတွေပွားများစီတာတွေကိုမပြုလုပ်ဖို့လည်းတိုက်တွန်းတာပါတယ်။လောလောဆယ်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားဖြစ်နေတဲ့တိုက်ပွဲကြောင့်
ဂျီဒီမိုင်းကိုင်လဲချမျိုးပတ်တွေမှာရာနဲ့ချီတဲ့ဒေသခံပြည်သူတွေဟာနေရွှန့်ခွာတိန်းရှောင်နေကြရပါတယ်။ပြီးကြတဲ့မတ်လာလောက်ကစတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းမှာတောင်ပိုင်းရှမ်းပြည်တက်မတော်
ကိုဗစ်-19တတိယလှိုင်းတက်ရောက်မှုကြီးမားနေတဲ့မြန်မာနိုင်ငံတဝန်းတိုင်းဒေသကြီးနဲ့ပြည်နယ်တချို့မှာတော့မိုးအဆက်မပြတ်ရွာသွန်းလို့ရေကြီးရေလျှံမှုတွေဖြစ်နေပါတယ်။ကရင်ပြည်နယ်ကြရင်စိတ်ကြီးမြို့မှာမြေရေမြင့်တက်လာပြီးနေအိမ်တွေမြုပ်လို့လူဦးရေ900ကျော်လောက်ဘေးလွတ်ရာကိုပြောင်းရွှေ့နေရပါတယ်။မွန်ပြည်နယ်ဘက်မှာလည်းရေကြီးနေသလိုလောင်းလုံးမြို့နယ်မှာလည်းမြေပြိုကျလို့နေအိမ်ပ င်မာနေချိန်မှာပဲတချို့နေရာမှာရေကြီးရင်းနှီးမြုပ်တဲ့ထဲမှာရင်ဆိုင်နေရပါတယ်။ကရင်ပြည်နယ်မြောက်ရီမြို့ကြိုင်အင်းစိတ်ကြီးမြို့မှာမိုးအဆက်မပြတ်ရွာလို့လူနေအိမ်ထဲရေဝင်တာရေကြီးရေလျှံမှုတွေဖြစ်ပေါ်နေပါတယ်။ကြိုင်အင်းစိတ်ကြီးမြို့မှာမိုးအဆက်မပြတ်ရွာသွန်းပြီးအမှတ်6အမှတ်4စားတဲ့ညင်းနေပိုင်းရောက်ွက်တီရေကြီးပြီးနေအိမ်တွေနှိမ့်မြုပ်လို့အိမ်အောင်စု88စုထပ်မနဲ့လူဦးရေ900ကျော်လောက်ဘေးလွတ်ရာကိုပြောင်းရွှေ့ထားရတယ်လို့ကြာအင်းစိတ်ကြီးမျိုးနဲ့မိသက်တဦးစီးဌာနကဒုရဦးစီးမှုလာမင်းထွန်းက VOA ကိုပြောပါတယ
်အခုတော့ရှေ့ပြောင်းနေတာတွေရှိတယ်ဒါကြီးအပေါ်မှာပို့ပေါင်းလို့ရှေ့ကြောင်းလိုက်လို့ပြန်များတော့အမတ်တဲ့ဘောနှမြောက်တဲ့အိမ်တွေကမရေပြီးတော့အိမ်အောင်စုပေါင်း88စုလောက်လို့ကြားရှိတာဒီနည်းနဲ့ဖြတ်ပြီးတော့ကြောင်းစုတွေဖြတ်လိုက်တယ်အိမ်အောင်စုရှိတဲ့ဖြစ်ကြတယ်တော့ပါတယ်ကျေနော်ကတော့ဟိုကဒုက္ခလည်းရောငါစက်ကြုံစက်ပါနဲ့ဘူတဲကောမှာသူတို့နေရာချတယ်အခုတော့ညီကတော့စက်ပြီးတော့ပြက်နေရောမှာကြာပြက်နေတော့နည်းနည်းဟိုအပေါ်ချတယ်ပေါ့ဘာလို့လဲဒီနည်းနည်းမလုပ်တဲ့လူကအခုမနေ့ပိုင်းဆက်ရွှေပြောင်းနေ
ဒီကနေ့မွန်လယ်တနာရီခွဲအချိန်ဇမီးမြင့်ရေပေ30လောက်ရောက်နေပြီးဆက်လက်မြင့်တက်နေစေဖြစ်တယ်လို့ပြောပါတယ်လက်ရှိအချိန်မှာရေမလွတ်တဲ့နေအိမ်တွေကိုထပ်ပြီးအပြောင်းရွှေ့လုပ်နေတယ်လို့ပြောပါတယ်။ရေနဲ့မြုပ်လို့နေအိမ်၃လေးအိမ်လောက်ရေထဲမြုပ်ပါသွားပြီးကျန်တဲ့အိမ်လည်းပျက်စီးဆုံးရှုံးမှုရှိခဲ့ပါတယ်။ပျက်စီးဆုံးရှုံးမှုအသေးစိတ်အတိအကျမသိရသေးဘူးလို့တော့ဒုတိယဦးစီးမှုလာမင်းထွန်းကပြောပါတယ်။အလားတူမွန်ပြည်နယ်ကြိုင်မရောပေါင်းမော်လမြိုင်မူတုံနဲ့ရေမြုပ်နယ်တွေမှာလည်းရေကြီးနေပါတယ်။မိုးဆက်မပြတ်ရွာပြီးကြိုင်မရောမြို့နယ်ဦးလေးကျေးရွာမှာလည်းညည်ရတက်လာလို့နေအိမ်အောက်ထပ်မှာရေမြုပ်နေပြီးရေပေးတဲ့အိမ်စုစုပေါင်း330အိမ်လောက်ရှိနေပြီလို့ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်သိန်းမြင့်ကပြောပါတယ
်အဲရွာမပိုင်းကတော့ကလုတ်ရေဝင်ရောက်ကုန်ပြီလေရေဝင်ရောက်တာကလုတ်330လောက်နေတိုင်းကြီးကတိုးနေတော့အဲရေဝင်ရောက်နေတယ်ပေါ့အဲ့လိုအောက်တက်ရေဝင်ရောက်သွားကုန်တယ်ပေါ့ဒီအပေါ်တက်သမားတွေကိုမြည်တဲ့အဲ့ဆွေမျိုးအိမ်တွေကိုကြောင်တက်တဲ့အိမ်ကြောင်တက်တယ်ပေါ့ မ
ော်လမြောင်မြို့နယ်မှာလဲဇူလိုင်လ22ရက်နေ့ညနေပိုင်းကလေးကမိုးစတိုက်ရွာသွန်းပြီးနောက်မြေနေပိုင်းရောက်ွက်တွေရေကြီးရေလျှောက်မှုတွေဖြစ်ခဲ့ပါတယ်။ဒီနေ့အထိမြေနေပိုင်းရောက်ွက်တွေမှာအိမ်ထဲရေဝင်ကုန်ပြီလို့ဒိုင်းဝန်ခွင့်ရောက်ွက်ဒေါ်ရီမြင့်ကပြောပါတယ်
။အခုတည်းကရောဝင်နေတော့မှာအိမ်ထဲဝင်နေအိမ်ထဲဝင်အိမ်အောက်တော့မြုပ်တယ်။အခုလည်းမိုးလေတအားကြီးနေတယ်။ဟုတ်တယ်ဟုတ်တယ်ဒိုင်းကွင်းရောက်တော့ဒိုင်းကွင်းရဲ့စိုက်ခနေရဲ့ပေါ့အကောင်လုံးတလန်းလုံးကြည့်တယ်အဲကြီးတဲ့သမီးဟိုလမှုဌာနို့လေဟိုရှင်ရည်ကြီးဝီတို့ဇေယျစစ်တို့ဆိုတော့အကောင်လုံးမြောက်ကုန်ပြီဒါတော့အန်တီတို့ကနည်းနည်းမြင့်နေ
ဇူလိုင်25ရက်မနေ့ကတနင်္သာရီတိုင်းလောင်းလုံးမြို့နယ်ကြောက်မော်နီကြီးရွာအုပ်စုအင်းနီတွင်းရွာမှာတောင်ကမ်းမပြူကြလို့လူနှစ်ဦးထိခိုက်ဒဏ်ရာရရှိပြီးနေအိမ်6လုံးမြေပြိုကျသွားတယ်လို့လောင်းလုံးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးအောင်ထိုက်က VOA ကိုပြောပါရယ်
။မြေမုံရန်ရွာစုမုံများစုရေရမ်းတောင်ပေါ်မြေတပ်ဤရောပြိုကျတာပါပဲ။အိမ်ကတော့ကျွန်တော်တို့6လုံးဆိုတာကတော့တမီလူက3လုံး၊သမီးက3လုံး။ဒါတော့ညီပြီးသွားတယ်။ဟိုဒီကိစ္စတန်ရကတော့2ရောက်ကျွန်တော်တို့နည်းဟို6ရောက်ပြီးသွားတယ်။
မိုးစလာရဲ့ဒီကနေ့ညနေ4နာရီထုတ်ပြန်ချက်အရတနင်္သာရီတိုင်းရခိုင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်တို့ဟာဒေသအလိုက်နဲ့ရန်ကုန်တိုင်းအေရဝတီတိုင်းကချင်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာနေရာကွက်ပြီးဇူလိုင်လ29ရက်နေ့အထိမိုးဆက်ကြီးနိုင်ကြောင်းထုတ်ပြန်ထားပါတယ်ရှင်
။အလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။နေဆက်တွေထိဆက်နေတဲ့အင်းကြီးချင်းနိုင်ငံတွေဘက်ကကိုဗစ်ထိန်းချုပ်မှုအခြေအနေတင်ပြပေးကြပါတယ်။တရုတ်နိုင်ငံတွေကနေပြန်လာခြင်းနေတဲ့မြန်မာနိုင်ငံသားတွေအတွက်တရားဝင်နေဆက်ဂိတ်ဖြစ်တဲ့မူဆယ်နန်းတော်ပေါက်ကိုဒီကနေ့ဇူလိုင်လ26ရက်နေ့ကနှစ်နိုင်ငံညှိနှိုင်းမှုနဲ့ယာယီဖွင့်ပေးလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့တရုတ်မြန်မာနေဆက်အခြေအနေကိုငိမ့်ချန်းပြောပြပေးပါရှင်။
တရုတ်နိုင်ငံကပြန်လာခြင်းနဲ့မြန်မာနိုင်ငံသားတွေအတွက်တစ်နှစ်လောက်ပိတ်ထားတဲ့မူဆယ်နန်းတော်ဂိတ်ပေါက်ကိုနှစ်နိုင်ငံညှိနှိုင်းမှုနဲ့ဒီကနေ့ကစပြီးယာယီဖွင့်ပေးလိုက်တာပါ။နေထိုင်ခွင့်တက်တန်းမရှိဝင်ငွေမရှိတော့တဲ့တရုတ်ရွှေလီနဲ့ကျဲကောင်ကမြန်မာနိုင်ငံသားတွေကိုနေရက်ပြန်ဖို့မယ်လို့ပြီးခဲ့တဲ့သတင်းပတ်မှာတရုတ်အာဏာပိုင်တွေကကြေညာခဲ့ပြီးတဲ့နောက်အခုလိုတရားဝင်ခွင့်ပြုပေးလိုက်တာပါ။တရုတ်ပြည်ထဲကနေပြန်လာမဲ့မြန်မာတွေအတွက်ဂိတ်ပေါက်ကိုအကန့်အသတ်မရှိဖွင့်ပေးထားဖို့နှစ်နိုင်ငံညှိနှိုင်းခဲ့ကြောင်းမူဆယ်မြို့နယ်ဒုတိယခရိုင်အုပ်ချုပ်ရေးမှူးဦးဥက္ကာကပြောပါရယ်အစောပိုင်းမှာနေဆက်ခိုးဝင်ပေါက်တွေကနေမြန်မာနိုင်ငံသားတွေပြန်လာရတာမို့တရားဝင်ဂိတ်ကိုဖွင့်ပေးဖို့တရုတ်နဲ့ညှိနှိုင်းခဲ့ကြောင်း VOA ကိုအခုလိုပြောပါရယ်တော
့အောက်စီကိုနော်ဒီတာအနာဂတ်ဆင်းရဲတွေဒီဘက်ကတောင်းကြည့်ပြီးနန်းတန်းလို့လည်းတော့အဲကျွန်တော်တို့မြန်မာနိုင်ငံသားတွေကိုအဲ့လိုဘယ်လိုတွေအဲ့လိုမျိုးအဲ့ဒါနိုင်ငံသားတွေကတော့တရုတ်ဂိတ်ပေါက်ကနေတော့ဆက်ဆံသွားလာပြီးဒီအကြောင်းကြားလိုက်တော့ဒီလိုလေရန်ကုန်နယ်တော်ဆက်လူဆောင်ရင်ကောင်းတယ်လို့မှန်တယ်ကျွန်တော်တို့ကလည်းဒါဆိုရင်ဒီအမျိုးမျိုးလမ်းလုံးကြတဲ့နေရာတော့ဆက်လက်ဆံပြီးလည်းကျွန်တော်တို့ဆက်နေကြတဲ့ဒီလိုဒီပါဆိုတော့ဒီဘက်ကလည်းအော်ဒီယိုကျွန်တော်တို့ဒီလိုနဲ့ဆက်ဆောင်နေနေစပ်တော့အဲဒီမျိုးနဲ့လည်းတင်နေဝင်ရောက်ပါတယ
်နန်းတော်ဂိတ်ကနေတရားဝင်ပြန်လာမဲ့သူတွေမှာတရုတ်နိုင်ငံမှာကိုဗစ်စစ်ဆေးပြီးကြောင်းအထောက်အထားပါရမှာပါတကယ်လို့အထောက်အထားမပါဘူးဆိုရင်တော့မြန်မာမူဆယ်ဘက်ကိုရောက်တဲ့အခါမြန်မာကျန်းမာရေးဌာနလမ်းညွှန်ချက်အတိုင်းကိုဗစ်ရောဂါကိုစစ်ဆေးရမှာဖြစ်ပါတယ
်။ဒီဘက်မှာစစ်ဆေးနေတဲ့ဆိုတော့မြန်မာပြည်ကစစ်ဆေးကြတော့ကိုဗစ်ရောဂါကာကွယ်စစ်ဆေးကြတော့ဆောင်းလက်မှတ်ရောဂါကမှအရည်ကောင်းဆေးပြီးသွားပြီးတော့ရှင်းနေတာပါပဲ။ဒါပေမဲ့ဆောင်းနေတဲ့အချိန်မှာကျွန်တော်တို့ကတော့ဒီဘက်မှာကျွန်တော်ကျန်တဲ့စစ်ဆေးမှတ်တမ်းဆောင်ရမှာပေါ့
။ရခိုင်နှုန်းကတော့တရားဝင်နေထိုင်ခွင့်တက်တမ်းမရှိတော့တဲ့မြန်မာနိုင်ငံသားတွေကိုတရုတ်အာဏာပိုင်တွေကနေဆက်ကနေပြန်ပို့ပေးတာမှာလူကလွဲလို့တခြားပိုင်ဆိုင်မှုဘာကိုမှယူဆောင်ခွင့်မပေးပါဘူး။အခုတော့လူတကိုစားကိုပိုင်ပစ္စည်းမှန်သမျှယူခွင့်ရပြီလို့မူဆယ်နန်းတော်ပေါက်ကနေဒီကနေ့ပြန်လာတဲ့လူငယ်တဦးကပြောပါရစေ
။ဟုတ်ပြီတဲ့ဒါကတော့ဟုတ်တယ်ဒီကနေ့တရားဝင်ဆန္ဒပြတယ်။ဒီကမနေ့7လရက်နေ့နေ့လယ်ဆန္ဒရှိအောင်မြန်မာပြည်ဘက်ကိုတရားဝင်ပြန်လို့ရတယ်လို့ရှင်းတာလည်းပေါ့တော့ဒီလိုဆိုလို့ရှိရင်ကျွန်တော်တို့ပြန်မယ်ဆိုလို့ရှိရင်မြန်မာပြည်ဘက်ကိုသူတို့ရဲကနေလိုက်ဖို့ပေးတယ်။ခုပေါက်ကနေပို့ပြီးတော့အခုကျတော့အခုတရားဝင်နန်းတော်ပေါက်ကဖွင့်ပြလိုက်တယ်ဆိုတော့ကျွန်တော်မူဆယ်ဆက်ကိုတန်းရောက်တာပေါ့ဗျာ။ပစ္စည်းတစ်ပိုင်းတစ်နိုင်ဆိုင်ကျင်နဲ့လူငါတကူတာနဲ့ပေါ့နော်အဲ့လောက်ကျော်ယူလို့ရတယ်။နောက်တစ်ခေါက်ပြန်ရလို့မရဘူး
။ကိုဗစ်ရောဂါကာကွယ်ဖို့အတွက်တရုတ်နယ်စပ်မြို့တွေမှာနေအပြင်မထွက်ရအမိန့်ကိုအကန့်အသတ်မရှိချမှတ်ထားပါတယ်။တရုတ်နယ်စပ်ကစီးပွားရေးလုပ်ငန်းတွေရပ်ဆိုင်းနေပြီးအလုံးမရှိဝင်ငွေမရှိတော့တဲ့မြန်မာတွေကနေရပ်ပြန်နေကြတာပါ။တကယ်လို့တရုတ်ပြည်ထဲမှာဆက်ပြီးနေခွင့်ရခြင်းနဲ့ဆိုရင်တော့လော့ဒ်ဒေါင်းကာလအတွင်းသုံးစွဲဖို့အတွက်လုံလောက်တဲ့ငွေကြေးရှိကြောင်းပြရမှာဖြစ်ပါတယ်။နှစ်နိုင်ငံကုန်သွယ်မှုပမာဏတစ်နှစ်ကိုအမေရိကန်ဒေါ်လာတန်း4000ကျော်ရှိတဲ့နယ်စပ်ကုန်သွယ်ရေးအားလုံးကိုလည်းဇူလိုင်လ12ရက်ကစပြီးတရုတ်ဘက်ကဖြတ်တောက်ထားပါတယ်။ ဒါကြောင့်ကုန်သွယ်ရေးလုပ်ငန်းကိုမှီခိုနေရတဲ့တိန်းနဲ့ချီတဲ့ကုန်သွယ်တွေအောက်ခြေလုံသားတွေရဲ့ဝင်ငွေတွေဆုံးရှုံးသွားကြောင်းလုပ်ငန်းရှင်တွေကပြောပါတယ်ခင်ဗျာ
တရုတ်မြန်မာနယ်စပ်အခြေအနေကိုငြိမ်းချမ်းပြောပြပေးခဲ့တာပါထိုင်းမြန်မာနှစ်နိုင်ငံနယ်စပ်ကအခြေအနေကိုလည်းတစ်ဆက်တည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံဘက်မှာကိုဗစ် -19 ကူးစက်မှုတွေများလာတဲ့အတွက်ကရင်ပြည်နယ်မြဝတီမြို့ဘက်ကနေထိုင်းမြန်မာနယ်စပ်ထက်ပြည်နယ်မဲဆောက်မြို့တဲကိုတရားမဝင်လမ်းကနေဝင်ရောက်လာတဲ့ထိုင်းနိုင်ငံသူအမျိုးသမီး၁၀ဦးကိုဇူလိုင်လ26ရက်နေ့ကထိုင်းဘက်မှာဖမ်းဆီးလိုက်ပါတယ်။ကိုဗစ်ကန့်သတ်ချက်စည်းမျဉ်းတွေအရဆိုရင်ထိုင်းနိုင်ငံသားတွေအနေနဲ့သူ့နိုင်ငံထဲကိုပြန်ဝင်မယ်ဆိုရင်တရားဝင်ခွင့်ပြုချက်တောင်းခံပြီးမှဝင်ရမှာဖြစ်ပါတယ်။သတင်းပြည်စုံကိုထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံအတွင်းကိုဗစ်တတိယလိုင်းကူးစက်မှုမှာကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းမြင့်တက်လာနေတဲ့အတွက်နေဆက်တွေမှာရှိတဲ့ထိုင်းနိုင်ငံသားတွေဟာမြန်မာနိုင်ငံကနေပြန်ထွက်ခွာလာကြပါတယ်ဒီလိုပြန်ထွက်ခွာလာကြရမှာထိုင်းမြန်မာနေဆက်မဲဆောက်မြို့ရဲ့တစ်ဖက်ကမြောက်ရီမြို့ကကာစီနိုလောင်းကစားရုံမှာအလုပ်လုပ်ကန်နေတဲ့ထိုင်းနိုင်ငံသူ၁၀ဦးကိုဇူလိုင်လ26ရက်နေ့မှာပဲဖမ်းမိခဲ့ကြောင်းရောင်ကြီးဥလုပ်သမားအဖွဲ့ရဲ့မဲဆောက်ရုံတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ
်ဒီခုကဒီနေ့မှာတရားမဝင်ထိုင်းနိုင်ငံလူနေကိုပြန်လာတဲ့ထိုင်းနိုင်ငံသားအမျိုးသမီး၁၀ဦးပါဆိုရှင်မြဝတီဘက်မှာရှိတဲ့မြန်မာနိုင်ငံမြဝတီဘက်ချမ်းမှာရှိတဲ့ဒီလောင်းစားယုံလေးပေါ့နော်ကာစီယုံကြီးမှာအလုပ်တဲ့ဒီဝန်ထမ်းလေးလို့သိရတယ်ဒီလူတွေအဲ့ဒီဘက်မှာသွားပြီးလုလုကန်နေတဲ့လူတွေဆိုသိရတယ်အဲ့ဒါတရားမဝင်လမ်းကြောင်းကိုဝင်ရောက်လာတဲ့အခါကျတော့သက်ဆိုင်ရာဒီထိုင်းနယ်ဂျာဆောင်တဲ့စစ်တပ်ကနေပြီးတော့ကျတော့သူတို့စစ်ဆေးတွေ့ရှိပြီးတော့ဖမ်းကြည့်ရတယ်ရှိတယ်ပေါ့နော်တနေရာမှာတွေ့တယ်ပေါ့သူတို့ဖော်ပြတာကတော့ကြောင်းရင်းထဲမှာတွေ့တယ်အဲ့တော့ကျွန်တော်တို့ကကိုဗစ်သန္ဓေရရှိတာမရှိတာဒေသနာဥပဒေနဲ့ဆစ်ဆေးမှုကလည်းရှိတယ်ဆိုပြီးတော့သူတို့ထုတ်ပြန်ထားတာရှိပါလေဗျဟုတ
်ခမမနေဆက်မှာလည်းအစုလိုက်ပြုံလိုက်ကိုဗစ်ကူးစက်မှုတွေဖြစ်နေတာကြောင့်မဲဆောက်ကပြည်သူတွေအနေနဲ့တက်နိုင်ရင်အပြစ်မထွက်ပဲရဲမကြီးဝန်ထမ်းတွေထုတ်ပြန်ထားတဲ့စည်းမျဉ်းတွေအတိုင်းလိုက်နာပြီးပူးပေါင်းလိုက်နာပေးဖို့ကိုလည်းထုတ်ပြန်ထားပါတယ်ဇူလိုင်လ26ရက်နေ့မှာတော့မဲဆောက်မြို့မှာကိုဗစ်90သူလူရေ90ကျော်ရှိကြောင်းကိုဗစ်အတည်ပြုလူနာကတော့2900ကျော်ရှိနေပါတယ်ဒီထဲမှာ90သူအများစုကတော့မြန်မာရှေ့တောင်လူသမားတွေဖြစ်နေကြပါတယ်ထိုင်းတနိုင်ငံလုံးမှာတော့ကိုဗစ်အတည်ပြုလူနာ9,12600ကျော်ရှိနေပြီးဇူလိုင်လ26ရက်နေ့တနေ့ထဲမှာပဲ90သူ15,000ကျော်ရှိနေပါတယ်တနိုင်ငံလုံးအနှံ့သေဆုံးသူစုစုပေါင်းကတော့4,100ကျော်ရှိလာပြီးဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာတော့မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါအခြေအနေဆိုးဝါးလာလို့ကုသရေးပိုင်းအပါအဝင်အကူအညီပေးနေသူတွေအလွန်အမင်းလိုအပ်နေချိန်မှာအားလုံးပူးပေါင်းပါဝင်ကြဖို့စစ်ကောင်စီကတိုက်တွန်းနေပါတယ်တစ်ချိန်တည်းမှာပဲဆရာဝန်တို့လည်းဖမ်းဆီးခံရပါတယ်ဒီအကြောင်းကိုစော်ဝင်းလိုင်ကသတင်းနောက်မှတ်စုအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်
ပြည်တွင်းမှာကာယောဂတတိယလိုင်းတန်းကြောင့်နေမကောင်းသူတွေဆေးကုသဖို့ခက်ခဲနေသလိုအသက်ဆုံးရှုံးရတဲ့အထိကျောင်းအသူတွေလည်းအများအပြားရှိပါတယ်။အတီးပြည့်လူနာနဲ့တန်တရာလူနာတွေအတွက်အခြေခံကျမရေးဆောင်ရှောက်မှုရနိုင်မှုဟာလည်းပိုပြီးအခက်တွေ့လာပါတယ်။ဒီလိုအချိန်မှာပဲဆရာနာသိမ့်ပြီးနောက်စီဒီယံလှူရှားမှုမှာပါဝင်တဲ့ကျမရေးဝန်ထမ်းတွေစိုးရိမ်ကြောက်ကြမှုမရှိဘဲလုပ်ငန်းဝင်ပြန်လည်ဝင်ရောက်စေဖို့စစ်ကောင်စီကတိုက်တွန်းနေပါတယ်။စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းကုသရေးပိုင်းတော်ဝန်ထမ်းဆောင်နေတဲ့နိုင်ငံဝန်ထမ်းတွေသာမကအပြင်းမာရှိနေတဲ့ကျွမ်းကျင်တဲ့ဆေးဘက်ပညာရှင်တွေကလည်းအများနဲ့ပတ်သက်တဲ့ကိစ္စဖြစ်လို့အားလုံးပူးပေါင်းဆောင်ရွက်ပေးစေလိုတယ်လို့ပြောထားပါတယ်။အဲဒီလိုပြောထားချိန်မှာပဲကိုဗစ်လူနာတွေကိုကုသပေးနေတဲ့ဆရာဝန်တွေဖမ်းဆီးခံနေရတာပါ။ပြီးခဲ့တဲ့ဇူလိုင်လ13ရက်ကနေ19ရက်နေ့အထိရန်ကုန်နဲ့မန္တလေးမှာဆရာဝန်5ဦးဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်ကကိုဗစ်လူနာတွေကိုအိမ်နဲ့ရာရောက်ဆေးကုသပေးနေတဲ့ဆရာဝန်5ဦးကိုဇူလိုင်လ19ရက်နေ့တုန်းကလူနာအယောင်ဆောင်ပြီးဖမ်းဆီးခဲ့တာပါ။ဒေါက်တာမင်းကျော်စွာကောင်၊ဒေါက်တာကိုကိုဦး၊ဒေါက်တာသူရ၊ဒေါက်တာနင်းဝူကြီးချိုနဲ့ဒေါက်တာနင်းချိုနသာမောင်တို့ကိုစစ်ကောင်စီတပ်တွေကဖမ်းဆီးခေါ်ဆောင်သွားပြီးမြောက်ဒဂုံမှာရှိတဲ့ရုံးကိုလည်းချိတ်ပစ်ခဲ့တယ်လို့ကိုဗစ်ရောဂါကာကွယ်ရေးနဲ့ပြည်သူ့အကျိုးပြုအဖွဲ့ကောင်းဆောင်ကိုချမ်းလေးကပြောပါတယ်
။တောင်းရင်သိရတယ်လို့ပေါ့နော်။ဟိုခြားကိစ္စနဲ့လည်းသူဆိုင်နေလို့ဖြစ်ပါရဲ့။ဘာလို့လဲဆိုတော့သူရကဒီရှင်ရုံနာတော့ဒီအကိစ္စနဲ့လည်းဖြစ်ပါရဲ့။အဲ့ဒါလုံးဝမဖြစ်တဲ့
စစ်ကောင်စီဘက်ကတော့မြောက်ဒဂုံမှာစီဒီယံဆရာဝန်စေတနာဝန်ထမ်းတွေကိုဖမ်းဆီးထားခြင်းမရှိဘူးလို့သတင်းထုတ်ပြန်ထားပါတယ်။ သူတို့ဖန်ခံရတယ်ဆိုတဲ့သတင်းကလည်းအမှန်တကယ်ဖြစ်ပွားမှုမရှိခဲ့တဲ့သတင်းလို့ပြောထားပါတယ်။ဇူလိုင်လ16ရက်နေ့တုန်းကလည်းမန္တလေးမြို့မှာကိုဗစ်လူနာတွေကိုကူတာပေးနေတဲ့ခွဲစိတ်အထူးကူဆရာဝန်ကြီးဒေါက်တာသက်သေးကိုအကြမ်းဖက်ဖမ်းဆီးသွားတယ်လို့သိရပါတယ်။ဖမ်းဆီးခေါ်ဆောင်သွားချိန်မှာဒေါက်တာသက်သေးရဲ့ခန္ဓာကိုယ်မှာထိခိုက်ဒဏ်ရာထားတာတွေကိုမျက်မြင်တွေ့သူတွေလည်းရှိခဲ့ပါတယ်။အဲ့ဒီမတိုင်ခင်ဇူလိုင်လ23ရက်နေ့တုန်းကဆေးပညာဘာသာရပ်တွေကိုအွန်လိုင်းကနေသင်ကြားပေးနေတဲ့မန္တလေးဆေးတက္ကသိုလ်ကဒေါက်တာကျော်ကျော်သက်ကိုလည်းညတကောင်အချိန်မှာစစ်ကောင်စီတပ်တွေကအကြမ်းဖက်ရိုက်နှက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့သူနဲ့ရင်းနှီးတဲ့ CDM ဆရာဝန်တဦးကပြောပါတယ်
။ဒီလိုအချိန်မှာမှဒီလောက်တိုင်းကြီးအတွက်ကိုမိုးရဲနေတဲ့ရေးကြီးနေတဲ့အချိန်မှာမှဒီဆရာဝန်တွေကိုဖမ်းဆီးချုပ်နှောင်ပါတယ်ဆိုတာစစ်ကောင်စီကဘာကိုရည်ရွယ်နေတယ်ကျွန်တော်တို့ကလေကိုထုတ်ရမယ်အနေထားဖြစ်ပါတယ်အဲ့တော့ဒီဆရာဝန်တွေကိုဖမ်းချင်တာလားဒါမှမဟုတ်လို့ရှိရင်ဤသူလူထုကိုကိုဗစ်ရောဂါနဲ့ဒုက္ခမရောက်ရောက်အောင်စစ်ကောင်စီကတမင်လုပ်နေတာလားဆိုတော့ကျွန်တော်တို့ကလေကိုထုတ်ရမယ်အနေထားဖြစ်လာပါတယ
်အတိပြုနိုင်တဲ့ကူးစက်ခံရသူတွေသာမကပဲကိုဗစ်လို့ယူဆနိုင်တဲ့လူနာတွေများပြားနေခြင်းလူမမာရှိတဲ့အိမ်တွေအတွက်ပရဟိတအကူအညီပေးသူတွေလည်းရှိလာပါတယ်အကူအညီလိုအပ်နေတဲ့အိမ်အနေနဲ့အရှိမအလံဝါထောင်ထားပြီးအမအသားပြုထားမယ်ဆိုရင်ကုညီပင်းနေသူတွေကနေအိမ်နေစီစေဝါနဲ့အစားအသောက်လိုအပ်တဲ့အကူအညီတွေကိုပေးဖို့ဆောင်ရွက်ကြတယ်လို့အရှင်ကျေးကျွန်များအဖွဲ့တာဝန်ရှိသူတဦးကပြောပါတယ
်ကျွန်တော်တို့လည်းဒီနှစ်နိုင်ပြပိုင်နဲ့ဒီလိုလိုက်လှုပ်ပြီးမလှုပ်ပေးလဲကိုပြည်သူချင်းချင်းကိုမကကွယ်ငတ်ပြီးတည်ုံမဲရှိမှလေအိမ်ထဲမှာတချို့အိမ်ထဲမှာလည်းကျမတွေမကောင်းလို့တည်ဝါးနေပြီးရှိတာပဲအစားအသောက်စေဝါလူလူတည်နေတည်ဝါလူလူလည်းအများကြားနေရ။ဒါမှမဟုတ်လေဟိုကို့အချင်းချင်းမှမကူညီအရှုံးဘာဒီအစားတောက်တဲ့ဟိုစေဝါတို့အရှုံးပေးပြီးတည်ဝါသလိုဖြစ်နေလူတယောက်ရဲ့တန်မှုပါလေ။အဲ့လိုဖြစ်နေလို့အကုန်လုံးတနိုင်တစ်ပိုင်းမဲ့ပရိုက်တာတွေရောအကုန်လုံးပရိုက်တာအချင်းချင်းတွေရောအကုန်လုံးတနိုင်တစ်ပိုင်းလိုက်ပြီးလုံနေရဘူးနော်။
အခုလိုကူညီနေကြသူတွေအပြင်လူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်အိုးအကူအညီပေးနိုင်ဖို့ကြိုးစားနေသူတွေအလောင်းတွေကိုတကြိုဖို့ကူညီနေကြသူတွေမနာမနေအလုံးလုံးနေကြပါတယ်ဒီလိုအချိန်မှာဖမ်းဆီးထားတဲ့ဆရာဝန်တွေကိုအများဆုံးပြန်လွတ်ပေးဖို့နဲ့ကျမရေးဆောင်ရှားမှုရနိုင်ဖို့အတွက်မျှော်လင့်နေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
သတင်းတော့မဆုစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ဘေးရောဂါကူးစက်ဖြစ်ပွားမှုနှုန်းနဲ့ရင်ဆိုင်နေရချိန်မှာအောက်ဆီဂျင်နဲ့ဆက်ဆက်ပစ္စည်းတွေမလုံမလောက်ဖြစ်ပြီးတော့ဈေးတွေတက်နေပါတယ်ဒီအချိန်မှာဈေးကွက်တွင်းကအောက်ဆီဂျင်အိုးတွေနဲ့အောက်ဆီဂျင်နောက်ထပ်ဝင်လာနိုင်မဲ့အခြေအနေဈေးနှုန်းအခြေအနေတွေကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကီထိုက်တင်ပြထားတာနားဆင်ပါရှင်
အဲဘာမှအဆုံးကျွန်တော်တို့ဆောင်ရွက်ရတာဗျာဟိုတခြားလူတွေပြောရင်တော့ဝေးတာကိုယ့်အကိုပေါ့နော်ဟိုတနိုင်းတစ်ပိုင်းကိုယ့်မိတ်ဆွေတကယ်ချင်းရင်စုပြီးတော့ကျွန်တော်တို့တွင်းနေတာပေါ့အခုတည်းတွင်းလာကျွန်တော်ကြာနေလဲရောက်မယ်အဲအဲ့ကြရင်တော့အရင်တိုင်းဒီပါကျွန်တော်ရောက်အောင်ပေါ့နော်လက်ရှိအောက်ဆီဂျင်အိုးဆိုလဲတကယ်အရင်ရကြတော့ဗျာဟိုအိုးရွေးဆိုရင်တသိန်းခွဲလောက်ဆိုရင်ရှိတာဒီမှာ၄-၅သိန်းကီလိုမီတာဆိုရဲအရင်က2000ကျော် 2000 ခွဲလောက်ရှိတာတကယ်သူတို့ရောက်နေတာ 8000 သိန်းရောက်နေတာပေါ့နော်အဲကျွန်တော်တို့တွေအခုလုံးထောင်နဲ့ချီပြီးတော့ကျွန်တော်မိတ်ဆွေတွေတွင်းထားတာရှိတယ်ကျွန်တော်တို့ကိုယ်တိုင်လည်းတွင်းထားတာရှိတယ်ပေါ့နော်အဲ့တော့နောက်ဒုတိယချက်ကတော့ကျွန်တော်တို့ကအောက်ဆီဂျင်အိုးရင်မကဘူးကျွန်တော်အောက်ဆီဂျင်ဆက်ပေါ့နော
်ဟုတ်ကဲ
့ဖြည့်ဖို့အတွက်ကလည်းအခက်အခဲရှိတယ်ပဲကြောင့်မလို့ဒီအောက်ဆီဂျင်ဖြည့်ဖို့အတွက်ကိုလည်းဒါစနေကြလုံးနိုင်အောင်လည်းဒါ UMS season ကတစ်ဆင့်ကျွန်တော်တင်ပြထားပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီတရုတ်ဘက်ကအဓိကတင်သွင်းနေတယ်လို့သိထားပါတယ်ဆရာဆိုတော့ဒီတရုတ်ဘက်ကလည်းဒီအောက်ဆီဂျင်အိုးတွေတင်သွင်းတဲ့ကိစ္စကိုတားထားတယ်နေဆက်ကနေသွင်းလို့မရဘူးဆိုတဲ့သတင်းတွေလည်းကြားပါတယ်ဆရာအဲ့ဒါကရောဟုတ်ပါသလားရှင်ဘလို့ဖြစ်ပါလဲဆရာ
အဲလက်ရှိတော့ဒီကိုဗစ်နဲ့ပတ်သက်တဲ့ဒီပစ္စည်းတွေဈေးနှုန်းကျတဲ့အကြောင်းရင်းတစ်ချက်မှာတရုတ်နိုင်ငံကနေပြီးနေဆက်အပေါက်တွေကိုပိတ်ထားတာပေါ့ပေါက်ငါးပေါက်ရှိဒီကတော့ဒီရွှေဒီပေါက်ကတော့ဘူးဆဲရွှေဒီဒီကျဲကောင်ရွှေဒီပေါက်ကတော့ပိုပြီးတော့သွားလာများတယ်အဲ့ဒီကပိတ်တာတော့ကျွန်တော်ထင်6လလောက်ရှိနေပေါ့နော်ဘူးကျန်တဲ့အပေါက်တွေလည်းသူကတော့ကမ္ဘာပြည်မှာကိုဗစ်ကူးရဲဆိုအဲ့ဒီကတစ်ဆင့်သူတို့ဘက်ကကူးမှာကြောက်လို့ဆိုတော့သူကပိတ်ထားတာပေါ့နော
်ဟုတ်
ကဲ့အခုကတော့အနေနဲ့အစိုးရကျင်းော်ဒီနေဆက်မှာပြန်ညှိနှိုင်းပြီးတော့မှကျွန်တော်ဒီတရုတ်တန်ရုံနဲ့ညှိပြီးတော့မှဒီရေးပေါ်လိုအပ်နေတဲ့ဒီကိုဗစ်နဲ့ပတ်သက်တဲ့ပစ္စည်းတွေဒီတင်ပို့ခွင့်ပြုဖို့တော့ကျွန်တော်လုပ်နေရ
ဟုတ်ကဲ့အဓိကဒီတရုတ်ဖက်ကပိတ်ထားတာပေါ့နော်ဆရာအဲ့သဘောလားရှင
်ကိုဗစ်ကူးမှာကြောင်းလို့န
ော်အော်ဟုတ်ကဲ့
ဘာသာခါလို့ဖက်ထားတယ်သူတို့ကူးမှာကြောင်းလို့ပိ
တ်ဟုတ်ကဲ့ရှင်ဆိုတော့ထိုင်းဘက်ကရောတွင်းလို့မလွယ်နိုင်ဘူးလားရှင်ဆရာ
အဲထိုင်းကလည်းထိုင်းကတော့လက်ရှိကတော့ဝင်ပါတယ်သူတို့လည်းထိုင်းဘက်ကကြတော့ဈေးပုံများတယ်ကျွန်တော်တို့ကအခုတရုတ်ဘက်ကတွင်းလို့မရတဲ့အချိန်မှာတရုတ်ပစ္စည်းကိုကျွန်တော်တို့ကဗီယက်နမ်တို့လာအိုတို့ကပတ်ပြီးထိုင်းရတဲ့ဆင်ပြန်တွင်းကြဟုတ်ပတ်ပြီးလာတာဟုတ်။တော့ time မှာကြတော့တယ်သူသူကိုယ်တိုင်ကကိုဗစ်ဖြစ်နေရတဲ့ကြောင့်သူပထမပိုင်းမှာကျွန်တော်တို့ဒီဆေးရုံတွေမှာလိုအပ်တဲ့ liquid oxygen ကိုသူကတင်ပို့ပေးပိတ်ထားတယ်။အဲဒီ3-4ရက်မှပြန်ပြီးဖွင့်ပြလို့ liquid oxygen ရတော့ဒီဆေးရုံတွေတက်ချူချောင
်းဟုတ်ကဲ့ရှင်။ဆရာနောက်တစ်ခုကဆရာခုနတရုတ်နယ်စပ်ကတရုတ်ဘက်ကဈေးသက်တာပါတယ်လို့ဆရာပြောပါတယ်။အဲ့တော့တရုတ်နယ်စပ်ကတွင်းတဲ့ခါမှာလဲကားနဲ့တခါတည်းသွားတည်လို့မရဘူး။ကိုဘက်ကားနဲ့ဒီဘက်ကားနဲ့ဆိုတော့ဒါရှိတယ်။နောက်တစ်ခုကလဲမြန်မာပြည်မှာလက်ရှိကဒီစီဈေးကအတော်လေးတက်နေတယ်လို့ဟိုကြားရပါတယ်ဆရာ။ဆိုတော့အောက်ဆီဂျင်အိုးကတရုတ်မှာဈေးသက်တာပဲ။တကယ်တမ်းဈေးခွက်ထဲကိုရောက်လာတဲ့အချိန်မှာဒီဈေးရိတ်စကားတွေထပ်ပေါင်းပြီးတော့ဟိုထင်းတလောက်ဈေးကြပါမလားဆရာ
အကြပါလေလက်ရှိကျွန်တော်တို့ဘလို့ပဲပြောဗျာဒီကုန်းလမ်းရပြင်းပြင်းချင်းတမောနယ်ပဲတွင်တွင်အောက်ဆီဂျင်စလင်ဒါ40လီတာတူပါဘူးနော်ကျွန်တော်တို့ကအကျန်းလေးရတော့ကျွန်တော်တသိန်းဝက်တဲ့တသိန်း900ပိုတက်ပါ1,000-2,000ပေါ့ဒီမှာရောင်းနေရတသိန်း800ကြီးရောင်းနေရလေဒီတိုင်းကျတော့သူမူရင်းဈေးကဘလောက်ပဲပေါင်းပေါင်းကျွန်တော်ထင်တယ်ပိုတက်တဲ့1,000-2,000ပေါ့ဒီ2သိန်းကျော်ဘူးတော့မရှိဘူး
ဟုတ်ကဲ့အဲ့တော့ဆရာဒီဈေးခွက်ထဲမှာကဒါအတော်လေးလိုအပ်ချက်များနေတယ်ဆိုတော့ဒီစီးပွားရေးလုပ်သူများအနေနဲ့ရောဒီဈေးနှုန်းကိုဟိုထိန်းနိုင်ပါမလားဆရာဒီဟိုဒီစီးပွားရေးအကျိုးအမြတ်ကိုဘယ်လောက်များထိန်းနိုင်ပါလဲဆရာဒီကိစ္စမှာလေဘယ်လောက်ဈေးနှုန်းကိုဟိုတက်တာရောင်းချဖို့ဆိုတာကရောမျှော်လင့်ထားတယ်လို့ဖြစ်လာပါမလားဆရာအ
ဲကျွန်တော်ကတော့မြင်တာတော့ခုနပြောလိုပဲဟိုအော်လေအကုန်လုံးကတော့ဗျအကုန်လုံးကိုအရင်တိုင်းရောင်းပါလို့ပြောရတော့ဖြစ်နေတယ်သူကလည်း fair price ပေါ့နော် fair price ဆိုတာဗျသူ့အရေးကတသိန်းခွဲလောက်ကြတာဟာကိုတသိန်း900 800 တသိန်းလောက်ရောင်းတော့မှကျွန်တော်လက်ခံတာတသိန်းခွဲလောက်ကြတာကိုခဏသိန်းတော့ရောင်းတဲ့ဟာကြီးကတော့ဖြစ်နေတယ်ဥဒမဖြစ်နေနော်ဒါကျွန်တော်တို့ကအခုမြင်လာတော့ခဏလိုကဒီတသိန်းခွဲအရင်ရှိရင်တသိန်းခွဲရောင်းပါဆိုတော့ဆရာမပြောလို့ရတယ်သူရဲ့ရင်းရတာရှိတယ် risk ရှိတယ်ပေါ့နော်အချိန်ကာလရှိတယ်ပေါ့သူကလည်းသူတို့တင်းနေလာတဲ့ဈေးဆိုရင်တော့ကျွန်တော်ဖြစ်တော့ခုတည်းကျွန်တော်တို့မြင်လာတော့တော်တော်များများကြာနေတယ်ရှေးဘက်လောက်ဆိုရင်တော့ကျွန်တော်များများရောက်နေတယ်လက်ရှိလည်းတင်းနေတယ်ဝယ်ထားတာတော်တော်များတယ်ဒီ information တွေရတယ် share ရမယ် oxygen concentrator ဆိုရင်အမာဒီရောက်ဝယ်ရတဲ့လုံးနှပေါင်းအောက်ရှိတယ်အဓိကလည်းလင်းလက်ကျဲကြောင့်မရောက်ပါဘူးနော်ဟုတ်ကဲ့ oxygen support ဆိုရင်အခုဆိုရင်ဒီမနေ့ကဒီ DNA ကစပြီးတရက်ကိုအလုံးကျွန်တော်မြင်တယ်မရှိဘူးဆိုရင် 2,000 နဲ့ 3,000 ကျော်လေးစင်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒါဟိုကုံတော်ရည်အချက်ချာရန်ကုန်မှာတော့ဒီဟာဒီပစ္စည်းတွေကဒါရောက်လာဖို့လွယ်တယ်မန္တလေးလိုမြို့ကြီးမှာတော့ဒါကုံတော်ရည်အချက်ချာမြို့ကြီးတွေမှာတော့ဒီအောက်ဆီဂျင်အိုးတွေဆက်တွေဟိုရောက်လာဖို့လွယ်တယ်ပေါ့နော်နောက်ပြီးတော့ဒီမြို့ကြီးတွေမှာလည်းလိုအပ်ချက်ကများနေတော့တခြားနယ်တွေကိုတခြားလိုအပ်နေတဲ့တခြားနိုင်ငံတွင်းကတခြားနယ်တွေကိုရောက်နိုင်ဖို့ရောလွယ်ပါမလားဆရာဒီကိစ္စကလေဟိုမျှနိုင်ဖို့ပေါ့အဲ့ဒါမှာရောဆရာဘယ်လိုများဆရာတို့စဉ်းစားထားပါလဲ
ကျွန်တော်ကတော့ပဲတကယ်လူဟာတော့ကျွန်တော်မသိဘူးတော့ကျွန်တော်ကရက်ရှိကျွန်တော်တွင်တဲ့ဟာမှာဟိုမနေ့ကလည်းကျွန်တော်ဒီဘလော့တိုက်နေညွန့်တဲ့ဆေးရုံမှာတော့ဒါတိုးဆိုတော့ပုံဆက်တယ်ပေါ့နော်တနင်္လာရီတိုင်းတိုးမြို့မှာလည်းအောက်ဆီဂျင်အိုး50လောက်လိုချင်တယ်ပေါ့ 40 လီတာပေါ့ဟုတ
်ကဲ့ကျွန်
တော်မျှပြီးဒီမှာကားတဲ့သူတို့တင်ပြီးပါလို့စပြီးပေါ့နော်တော့ကျွန်တော်ပသိင်းတို့တော့အမ်းမြို့ကနေပြီးတော့လည်းဒီအောင်ပုံဆက်တာရှိတယ်
ဟုတ်က
ဲ့ကျွန်တော်ကတော့ဗျာဟိုတယောက်တည်းဟိုတနေရာတည်းဟိုတော့အများကြီးမပြီးတဲ့ပေါ့ရန်ကုန်ပဲပြောမေးရပေါ့သူကတော့အန်းဆိုတဲ့အန်းရခိုင်ကြီးနဲ့ဆိုရခိုင်ကြီးနဲ့ဟိုတနေနာရီတိုင်းတော့လူဝက်ချက်ရှင်တနေနာရီတိုင်းပသိမ်တို့ဒီမြောင်းများတို့လူဝက်ချက်ရှင်ဟိုကျွန်တော်တို့အနေနဲ့ကတော့ဟိုတနေရာတည်းတစ်ခုတည်းရန်ကုန်တစ်ခုတည်းရှင်းရအောင်လို့ပြောပြီးပြရတော့ပုံပဲနဲ့ဘယ်ပြောဟိုတယောက်ဝေးပြီးလို့စဉ်းစားတာ
ဟုတ်ကဲ့ပါရှင်ဆရာဒေါက်တာဆုထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
မတ်သိန်ကြီးထိုက်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့တင်ဆက်ပေးမယ့်ဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့ကို ိုဗစ်ကရောဂါကိုကျော်လွှားနိုင်မှုတတ်နိုင်တာတွေအားလုံးလောက်တာအပြင်စိတ်တက်မကြအောင်နေဖို့အရေးကြီးတယ်လို့ကိုတိုင်ကိုဗစ်ရောဂါဖြစ်ခဲ့ဘူးတဲ့ဆရာဝန်ကအကြံပေးပါတယ်လက်ရှိအကြမ်းမဖက်အာနာဖီဆန်နဲ့ CDN လှုပ်ရှားမှုမှာပါဝင်နေပေမဲ့လည်းကိုဗစ်လူနာတွေကိုလက်လန်းမီတလောက်ကူတာပေးနေပါတယ်လို့ဒေါက်တာကောင်းထက်ကပြောပါတယ်ကိုဗစ်တတိယလှိုင်းမှာကိုဗစ်လူနာတွေကိုကူတာပေးနေတဲ့ဆရာဝန်တွေဘလို့အခြေအနေတွေနဲ့ကြုံနေရပါသလဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
ကိုဗစ်ကရောဂါတတိယလှိုင်းဖြစ်နေတဲ့မြန်မာနိုင်ငံမှာပြည်သူအချင်းချင်းတက်နိုင်တဲ့ဘက်ကနေကူညီနေကြပါရတယ်။အကြမ်းမဖက်အာဏာဖီဆန်ရေး CDM လုပ်နေကြတဲ့ဆရာဝန်တွေကလည်းတက်နိုင်တဲ့နှီးတွေနဲ့လူနာတွေကိုကူတာပေးနေကြပါရတယ်။လက်လန်းမီတလောက်လူနာတွေကိုအကြံပေးကူတာပေးနေတဲ့ CDM ဆရာဝန်တယောက်ဖြစ်တဲ့ဒေါက်တာကောင်းခတ်နဲ့တငယ်ချင်းဆရာဝန်တွေဒီနေ့ကိုလူနာအယောက်100ထက်မနည်းချိန်ပေးနေကြရတယ်လို့ပြောပါရယ်
။လာပြတဲ့လူ100လောက်တော့ရှိရပြတရက်တရက်ကိုလေကျွန်တော်တို့ကကြတော့အဲ့လိုပေါ့တငယ်ချင်းရောင်း20လောက်ဆုလိုက်တယ်ဘယ်ဖွဲ့စည်းနှဲမှလည်းမဆိုင်ဘူးပေါ့နော်ဘယ်ဖွဲ့စည်းနှဲမှလည်းမဆိုင်ဘူးဆုလိုက်ပြီးတော့သူတို့လာမေးကြတယ်လာတိုင်ပင်ကြတာတွေတို့ဟိုပါပေါ့တောက်လျှောက်ဖြေပေးနေတယ် page မှာညညာထားတာဥပမာမနက်9:00နဲ့ည9:00ထိပဲပေါ့နော်ဒါပေမဲ့လည်းဟိုကျွန်တော်တို့လည်းဒီ9:00ကျော်ရင်လည်းကြည့်ပြီးတော့အားရလူတွေတော့ဖြေပေးနေတယ်တနေ့ကုန်တော့အဲ့လိုမျိုးဒီ Facebook page တော့လည်းကောင်းဟိုကိုယ် personally လာမေးတဲ့လူတွေလည်းရှိပါတယ်ဒီmessage ကနေပြီးတော့လေတချို့ဆို reply တော့မှအဲ့လိုမျိုးဟောပေါ့မပြန်ရသေးတဲ့လူတွေရှိတယ်ပေါ့နော်အဲ့လိုများတဲ့ခါကြတော့လေဖုန်းနေလဲတနေ့ကုန်လာတဲ့ဖုန်းအများစုကလည်း covid နဲ့ပတ်သက်တာတွေပါပဲအခုအချိန်ဝင်သမျှဖုန်းက covid ပေါ့ covid နဲ့ဆိုင်တဲ့ဖုန်းတွေပဲဖြစ်နေတယ်ပေါ့နော်အဲ့လိုမျိုးအချိန်တွေရောရှိတယ
်လက်ရှိအချိန်ဒီမှာလူနာက covid ကရောဂါဖြစ်နေသလားဆိုတာမသိနိုင်ရင်တော့covid ဖြစ်နေတယ်လို့သုံးသပ်လို့ရသူများနေပါတယ
်ကျွန်တော်အနေနဲ့ပြောရရင်ဥပမာကျွန်တော်တနေ့ကိုလူနာ10ယောက်လောက်လာပြီးတော့ဟိုပါပေါ့ consultation လုပ်တယ်ဆိုလို့ရှိရင်အဲ့လူနာတွေထဲမှာ9ယောက်10ယောက်လုံးနီးပါးတော့ covid လို့ကျွန်တော်တော့ပြောခြင်းတယ်သူတို့ရဲ့လက္ခဏာတွေရပြီးတော့ဖြစ်တာဟိုတယောက်လာပြီးတော့အဲ့လိုမျိုးပြရတယ်ဆိုရင်တိမ်သားလုံးနီးပါးဖြစ်ကြတာကြာလူတယောက်တိမ်မှ covid positive တယောက်ဆိုရင်ဒါသူတို့တိမ်သားလုံး5-6ယောက်လို့ယူဆလို့ရအဲ့လိုမျိုးပေါ့နော်တိန်လုံးတချို့လည်းအနမ်းပြောက်ကြတယ်တချို့လည်းအနမ်းမပြောက်ပြိမဲ့အဲ့လိုပေါ့အဖျားတက်လိုက်ကြားလိုက်မောတဲ့လူနာတွေဝမ်းပြတ်တယ်အဲ့လိုပေါ့ကိုဗစ်လက္ခဏာတွေများတော့တော်တော်များတယ်ဟုတ်ကျွန်တော်တယောက်ထဲဆိုရင်ဟိုပဲတနေ့ကို10ယောက်15ယောက်နဲ့အထက်အဲ့လိုမျိုးလာပြောကြတယ်လာမေးကြတယ်ဟုတ
်ကိုဗစ်လူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်အလုံးအလောက်မရနိုင်တဲ့အခြေအနေမှာလူနာရှင်တွေအနေနဲ့လူနာကိုပေးတဲ့အောက်ဆီဂျင်ပမာဏပေးဖို့ကိုတော့ခြွေတာနေကြရတယ်လို့ဒေါက်တာကောင်းခန့်ကပြောပြပါတယ်
ဒီရပိုင်းကတော့တော်တော်လေးစိတ်မကောင်းဘူးကြာတော်တော်လေးစိတ်မကောင်းဆိုတာကျွန်တော်တို့ကတော့ကျွန်တော်တို့တက်နိုင်တာတက်နိုင်တဲ့လောက်ကိုလမ်းညွှန်ပေးနိုင်မိမယ်အောက်ဆီဂျင်လိုတဲ့လူနာအောက်ဆီဂျင်မရရင်ကြတော့ကျွန်တော်တို့ကိုယ်တိုင်လည်းမတက်နိုင်ဘူးပေါ့နော်အဲ့လိုမျိုးသူတို့ကိုယ်တိုင်ကလည်းထားပါတော့ကျွန်တော်တို့ကအောက်ဆီဂျင်ကို10လီတာလောက်နဲ့ဒီ face mask reservoir bag နဲ့ပေးခြင်းတယ်လို့ပြောလို့ရှိရင်သူတို့ကလည်းအောက်ဆီဂျင်လူတွေကလူနာတွေကလည်းနားလည်လာကြပြီခုဟာလေ10လီတာဆိုရင်10လီတာသူကဟောပေါ့မပေးရဲဘူးဘာဖြစ်လို့ညဘက်ကုံသွားမှာဆိုလို့ညမထွက်ရအမိန်လဲထုတ်ထားရဲဆိုတော့ဒီနေဆဲကန်ယူလာလေးနဲ့ပဲတူတူ3လီတာလောက်လိုက်ပဲမှေ့ရှူတယ်ကျွန်တော်က5လီတာတိုးလိုက်ပါဒါ10လီတာတိုးလိုက်ပါလို့ပြောရင်လေသူတို့ကဟိုပေါ့လက်တော့လက်ခံတယ်ဒါပေမဲ့မတိုးဘူးပေါ့နော်ကုံသွားမှဆိုလို့ပေါ့အဓိကတော့လေသူတို့အနေနဲ့လည်းရမ်းခတ်ခဲ့ပါတယ်
ဟိုတခြားအချိန်တွေမှာဆိုရင်တော့ဒီလိုမျိုးလူနာတွေကိုကို့အတွက်ကအခုပေးဖို့က facility ရောဗာအကုန်လုံးကဒီလောက်အခက်အခဲဖြစ်မှာမထင်ဘူးလေအခုချိန်မှာတော့အားလုံးကဒီဆရာနာတင်ထားလို့ဖြစ်နေတဲ့နောက်ဆက်တွဲအကျိုးတွေဖြစ်နေတဲ့ခက်ခဲနေရပေါ့လေအဲ့ဒီအချိန်တွေကြောင့်မလို့ဆရာဝန်တယောက်ရဲ့ခံစားမှုအခက်အခဲပေါ့အဲ့ဒါကိုလည်းပြောပြပါလား
ဟိုကျွန်တော်တို့ကတော့အကုန်လုံးကတော့ဒါဒေါသလည်းထွက်ရတယ်ဝမ်းလည်းဝမ်းနေရတယ်ပေါ့နော်အဲ့လိုမျိုးဒီအခြေအနေတွေကဒီလိုဖြစ်နေတော့လေအခြေအနေတွေကဒါဆေးရုံမှာဆရာဝန်ရှိခြင်းမရှိခြင်းနဲ့လဲတားကြီးတော့မဆိုင်ဘူးကျွန်တော်တို့တွေဆေးရုံမှာရှိလဲဟိုစီမံခန့်ခွဲတဲ့လူတွေကအောက်ဆီဂျင်ဆိုတာဆရာဝန်တွေလည်းလုပ်ပေးလို့မရဘူးပေါ့နော်အရင်ဆိုရလက်ထက်မှာကျတော့ဒါဗိုလန်တီးယားတွေကလှူရဲလူကလှူကူရဲလူကကူအကုန်လုံးကလက်တွဲညီညီလုပ်ခဲ့ကြတာဆိုတော့ဒီတော်တော်လေးကိုဟိုကြော်ဖြတ်နိုင်ခဲ့ရပေါ့နော်အသေးအပြောက်အထိကိုက်နေခဲ့တယ်ပေါ့အဲ့လိုအချိန်မျိုးပြန်ပြီးတော့ပြန်ပြီးတော့လွမ်းတာပေါ့အဲ့လိုမျိုးအခုဒါအဲ့လိုမျိုးလုပ်မယ်ဆိုရင်ဒီထက်ပိုပြီးအထီးကိုင်းနဲမယ်လို့မျှော်လင့်နေ
နိုင်ငံကိုအုပ်ချုပ်နေသူတွေအနေနဲ့ဂျမ်းမာရေးဝန်ဆောင်မှုကုသရေးပိုင်းလိုအပ်တဲ့ပစ္စည်းတွေအပြည့်အဝလုံလောက်အောင်မပေးနိုင်တဲ့အတွက်အခုလို CDM လုပ်နေကြတဲ့ဆရာဝန်တွေကလက်လှမ်းမိသလားကုသပေးနေကြတာပါဒီလိုအခြေအနေမှာပဲ CDM ဆရာဝန်တွေသာမကပရဟိတအကူအညီပေးနေသူတွေကိုစစ်ကောင်စီကဖမ်းဆီးနေတာဟာလူတွေကိုသေစေအောင်လုပ်နေတယ်လို့ဒေါက်တာကောင်းခန့်ကမြင်ပါတယ်
No, di siapa yang sahun ini mahu bu, nego kene ya yang sahwe mahu dia siapa ni leh, kula sih cie mah ku ni dah bebo no. Tapi macam lu ku ni dah bu, pengen kaya ni sebab dia siri yang ni pengen aku tu lah. Siri yang hoho mahu ho, di suya siapa yang hoho mahu ho tu luah di prahi dah lau ni leh, luri di tanah itu lau guru guru tanah itu lau kene ni luri u pengen ya sebab tu no arah tu luu. ตะเกียซีนาชื่อเลยไม่ยอมจีอยู่ป่ะเนาะจนเราก็ด่าเสียนาติงทาพี่တော့กูเป็นเนี่ยเตชันและเตชาสุบิเป็ดทาเลยเว้ยแท้เนี่ยด่าอีเนี่ยอลุชุบนี่ซิจินเนี่ยปုံสันลูกเราจนเราอ่ะซั่วๆจนน่ะตูรู้เลยตะเกียซีนาชื่อด้วยเช่นควนปิ่วไปลูกยาเลยจนเราแลหมอทั่วไปสนาปะนี่จาละไม่เข้าอูคู่เฉยอ่ะด่าก็กระบามากูเส้นเนี่ยย่อกะผิดนี่อ่ะไม่ตันกูเส้นเนี่ยย่อกะผิดนี่ไอ้เฉยมาดิเสี่ยวเหวนเสี่ยวมาดิ
ก็อาจจะนายสงจูซานี่ล่ะอูตรัวมะกุญญีเนี่ยเพียงไม่เตียพั้นซีได้เลยลงนี่อ่ะก็ปูซูอ่างลงนี่เลยรู้เว้ยแท้เนี่ยซีดีเอ็มเสียเวนดอกเตอร์ก้าวขั้นอ่ะโกไรโควิดกะยอกาผิดทาปูพี่รอนี่เปลี่ยนก้าวล่ะตัวเดียวผิดไปเลยโควิดกะยอกาโกจ่อล้วหน่อยหมดก็สิทธิ์แต่ไม่จ้าผู้อเยจีเลยลูกตัวก็อาจารย์ปูไปเลยถ้ากูกันอันเนี่ยที่ไวรัสเนี่ยไต่ได้เฉยมา ที่คณะกูยังต้องยังหูยจังจันทร์รู้ว่าพิจารณาหรือน่าเสียหรือช่างสู้หรือเช็ดเองวะเนาะแล้วที่คณะกูยังคู่กันเนี่ยเสน่ห์ป่ะเนาะแล้วอะไรอู่ที่เอ็มยูป่ะจันทร์รู้ว่าเมียนเต็มโบเยจีเลยไอ้จันทร์รู้จันทร์รู้อาชีพอย่างสามเลยดาวเดียวนะเดียวนี่เลยกูขันอาชีพเราไม่ดูป่ะเนาะกูกันเนี่ยก็เสียงเสียงปมมันพิจารณาดูเยจีเลยย่อขันเสียดูเยจีเลยว่าเหล่านี้ดูเยสุดเลยดาวเดียวดูเยจีเลย ที่เราลุ้มยูริมาเราปูบีเราคือยูซายามะฉะนั้นลุยลุงเอลุยเลยพยองก็ทำมาไม่ใช่ลุยแต่จีเอลุยเลยเปลี่ยนก้าวหน้าไปแบบยิ่งพัฒน์สกังวีที่ตรงอะไรที่เอลุยชี้แกไปไหมแต่ส่วนเอลุยชี้แกไปไหมลูกได้มาหกฟูแต่เชื่อใจกูได้จอยเลยเปลี่ยนก้าวหน้าชี้ซีจูเพื่อเลยเปลี่ยนก้าวหน้าชี้แล้วมีว่าสิ่งที่เกิดเลยยี่จีเอกูแก้วเนี่ยเดือนนี้มาแล้วสิ่งที่จะไปว่าเอาซีเจมไม่ไล่ชาในลุยเลยมาบีว่าเนาะ อาหารเสียงสาบูรูเลยกูใส่ไปใส่เอากูกูรักเนี่ยเดินทาบูรูเลยเสียงวิญญาณจะกูที่จะจ่ายน้ำบูรูเลยออกซิเจนไม่ยากไปไหมเลยจะใช้กูลงในนาฬิกาเลี้ยวลุยยาเลยวะเนาะอุ้มอาจจะชิวเลยจังงานเลี้ยวลุยยาเลยที่จันทร์รู้คู่ส่วนจันทร์รู้ดีโปรนิโอยันลุนารีหม้อไอไข่เนี่ยวะเนาะเรามีหม้อไอลุยเช่นดีจันทร์รู้สูบมาชีเลยที่เลี้ยงเลี้ยวเลี้ยวเปลี่ยนตัวเชื้อตัวดีแก๊สไอเช่นออกซิเจนปูยาเลยวะเนาะเรามีลุยเชื่อสูรู้
กูได้ไหนนะกางต้องลงมาสวยสิเนี่ยจะน้องเราเจ้าพี่สิจันทร์เจ้าเลี้ยเจ้าพี่ไหนมาเลยอยู่นะครับโควิดลูนารีกูเลชิกูตาเป็นนี่เลยซีดีเอ็มเสียเวนดอกเตอร์กังขันเพียบไปเลยอะคุณเฉยมาออกซิเจนไม่ยาเรียบจัดนะเสวยไม่ยาเรียบจัดนะเรื่องจามาเนี่ยมันกางพี่นี่จะดูเรียวตัวกูกูตาเป็นนี่จะยาเรียบเสียเวนไปบ้างอะตัวเล็กแค่เจ้าหนี้จะยาเรียบลูกพี่เปียบไปเลยเช่นจะมาสูงยามมา มาสุ่มยามวยบล็อกการีพิจารณาซีซั่นกูน่าสิงเกียร์ราพิบาร์เรชินตอนนี้นายยังเป็นสิงห์กันนะซีซั่นนี้ก็เราจะเล่าไปว่าคู่สับปีโรน่าสงสารที่จริงจังกูเตรียมจะไปจีมาร์เรยามานี้ยามานั่งเท้าหน้าเสกุนีนุ่มมาลาเซียนี่ร้องอาจิมบาเกเรยุคเก่าเบย์ยาเลดีกูเป็นเพื่อนไล่เจ้า อาณาติสิ่งสิ่งก็แค่ไล่เดียวกับเวกอมเชงาที่กันนี้จุลัยลานิสเซชาวยานีเยสเวเน่ทบยานไล่บาร์เรตีเซยุคเก่าเวกอมเชงอุบลีปงมาเรโกมิโอเนบังต้องยานเน่สังอาเมียนเนมาจิมบาเกเรเมซีเนโกซิซิเกรามาโรเมมัตมาหมูสัตตันจอดเวชิเกอาดลูยินยุคเก่าเวกอมเชงฮาเลเตียวเวนันนันทาร์เรลูกไปงวินิโกลเวตงซาปิวิโรอุบลีนิอุบลีเรโก จอลงเผาเพียสองยอดเคราโกด้วยสิเกเรจ้าเวก้าเวยาเลโกเปเชลัยเดจ้าสิ่งสิ่งนี้แค่ทาร์เรเวก้าเวก็ไม่ใช่โอกาสอุตินโซกาเลมัตโทบิโรทบยานไลดาพิบาร์เรปีเกเรเวก้าเวจูมาเมมัตมาหมูเรสิเกเรสุดเลยจังบียาเจเนสิ่งสิ่งก็เฟรไวล่าเตียนีมาอาณาติงเกบีเรนเอาไปจิมบาร์เรทรินสิ่งสิ่งเยตรินาเชลินบอยไลมาเลเมมัตมาหมูเรสิเกเรกิซายาดิโกส่วนเวทเทตุนพิอสุนิเกราพิบาร์เรชินโควิดตัดยาไลเอเชมีพิบอนิเรมยามานิ ထဲတွင်ပြောဆိုနေကြတာဖြစ်ပါတယ်ရှင်ကိုဗစ်တတိယလိုက်အရှိန်မြင့်ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24လနေအတွင်းတက်ခွဲနမူနာပေါင်း1335ခုကိုစစ်ဆေးကြတာမှာတော့ယောဂဘုကုဆတ်သူကလေးတောင်600တုံးဆယ်ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့ညရှင်းနိုင်မှာထုတ်ပြန်လိုက်ပါတယ်ရှင်ဒီကနေ့အတွက်သတင်းချင်းချုပ်တွေကတော့ဒီလောက်ပါပဲအစီအစဉ်ထုတ
စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Rock McLean ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်ရဲ့အခုထုတ်လွှင့်ပေးနေတဲ့အစည်းအဝေးကိုအစည်းအဝေးပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။ကျွန်မစုမမ
This program has